Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2023ခုနှစ်စက်တင်ဘာလ24ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီနေ့ထိအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ33 32နဲ့51အပြင် Facebook ကနေလည်းဖန်ယူနာဆင်နိုင်ပါတယ်။ကျမနင်္ဂလာပါ။ဒီညအတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ်
။ကျမကတော့ဆွေမျက်မော်မှာအမေရိကန်နိုင်ငံသားဝန်ကြီးဌာနအတိုင်ပင်ခံ Derek Shorey လေးနဲ့ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ် NUG အစိုးရကိုယ်စားလှယ်တွေကြာတာရင်းတွေကဆွေးနွေးခဲ့ကြပါတယ်။ကုလသမဂ္ဂထရေနီလာကမှဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဒီကနေ့မင်ကွန်းပြောကြတဲ့အခါရိုဟင်ဂျာအရေးအထက်သွင်းပြောမယ်လို့ခန့်မှန်းရပါတယ်။အသက်65နှစ်နဲ့အထက်တခါယောဂအခမ်းရှိသူတွေနဲ့ယောဂကူးနိုင်ခြင်းများတဲ့လုပ်ငန်းတွေမှာလုံလုံနေကြသူတွေကို Pfizer COVID အဖြစ်တက်ရဆီထိုးဖို့အတွက် American ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ကခွင့်ပြုလိုက်ပါတယ်။အခုလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုဥက္ကဋ္ဌမှတန်းတဲ့အကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံတွင်းအင်တာနက်ဖြတ်ခံရတဲ့မျိုးအရေးအတွက်ပိုများလာနေတဲ့အတွက်နေ့စဉ်လူမှုဘဝအပေါ်ဘလောက်ထိတက်ရောက်မှုရှိနေပါသလဲ။
ဆိုတော့ကျွန်တော်တို့ခုလောလောဆယ်တင်ကြ ID ဖြစ်မှာအချိန်နဲ့တပြေးညီပေါ့ကျွန်တော်ဤပညာတိုးတက်နေဖြစ်ပြီးမှကျွန်တော်ဒီဖားကမှာအင်တာနက်တက်တော့ဘူးတော့အင်မတန်တော့သိုးတော့သိုးတာ
ဖားကန်ဒေတာခန့်တူပြောတော့တာပါရှင်နောက်ပိုင်းမှာအပြည့်ဆုံးကြားကြမှာပါဒါအပြင်တရားပြည်နယ်ဒီမိုစုဖက်မှာစစ်တပ်နဲ့ဒေတာခန့်ကာကွယ်ရေးအဖွဲ့တိုက်ပွဲဖြစ်တဲ့အချိန်နေမြန်မာကိုဗစ်တတရလိုင်းအားပြောလာပေမဲ့စိတ်မချရသေးတဲ့အတွက်သတိနဲ့ဆင်ခြင်နေတိုင်းဖို့ကျမကြီးပညာရှင်တွေရဲ့သတိပေးချက်တခါမြန်မာနိုင်ငံမှာကိုဗစ်ကြောင့်ဆက်ရုံအလုပ်ရုံတွေပိတ်ထားရတဲ့အတွက်မြန်မာစီးပွားရေးရှေ့လာလာဆိုးနေပြီလားဆိုတာတွေကိုကြားမှာပါဒါအပြင်အပတ်စဉ်တင်ဆက်နေကြအမျိုးသမီးကဏ္ဍသုတဆုံးနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုတင်ဆက်ပေးဖို့လည်းရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးပါရှင်
American နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ခံ Derek Shorey နဲ့ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းတို့နယူးယောက်မြို့မှာကြာသပတေးနေ့တုန်းကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒေါက်တာမအောင်လူ့အခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းတို့အပြင် NUG ကိုယ်စားလှယ်တချို့ကအွန်လိုင်းပေါ်ကနေပြီးတော့ပါဝင်ဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုအမြန်ဆုံးပြန်လည်ပေါ်ပေါက်လာဖို့အရေးကြီးတယ်လို့တိုင်းရင်းသားအလုံးနဲ့ဘာသာရေးအဖွဲ့တွေအလုံးအပါအဝဲမြန်မာနိုင်ငံမှာလူ့အခွင့်အရေးနဲ့ဒန်းတူညီမျှမှုရှိရေးတွေကိုလေးစားလိုက်နာဖို့အရေးကြီးတဲ့အကြောင်းတွေကိုအလေးထားဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာနိုင်ငံပြည်သူတွေအတွက်ကိုဗစ်ကပ်ရောဂါတုံ့ပြန်ရေးဆိုင်ရာအကူအညီပေးနိုင်ရေးဘလို့တိုးမြင့်ပူးပေါင်းဆောင်ရွက်မလဲဆိုတာကိုလည်းအပြန်အလှန်ဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာစစ်အာဏာရှင်ရဲ့အကြောင်းမဲ့ဖွယ်ရာအကြမ်းဖက်ကျူးလွန်မှုတွေကိုရင်ဆိုင်နေရတဲ့မြန်မာပြည်သူလူထုအတွက်အမျိုးသားညီညွတ်ရေးအစိုးရရဲ့ဥဆောင်မှုနဲ့စူးစိုက်ဆောင်ရွက်မှုတွေအတွက်အတိအမှတ်ပြုတဲ့အကြောင်းကိုအတိုင်ပင်ခံရှိုလေးကပြောကြားခဲ့တယ်လို့မြန်မာနိုင်ငံတခါမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ငြင်းငြင်းစွာနဲ့ပြန်လည်ရောက်ရှိရေးလှုပ်ဆောင်နေကြသူတွေအားလုံးကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံသွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အတိုင်ပင်ခံ Derek Shorey ကဆွေးနွေးပွဲမှာကတိပြုပြောကြားခဲ့တဲ့အကြောင်းကိုအမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင
်မြန်မာနိုင်ငံရဲ့အဓိကမြို့ကြီးတွေနဲ့မြို့တော်နေပြည်တော်ရဲ့တချို့နေရာတွေမှာပါဝင်မြန်မာနိုင်ငံအနှံ့ပြားမှာပါဒီကနေ့မီးတွေပြတ်သွားခဲ့ကြပါတယ်ဒီကနေ့နေ့လည်းတနာရီရန်ကုန်မှာခဏခဏမီးပြက်ခဲ့တဲ့အကြောင်းဒါပေမဲ့နှစ်နာရီ10မိနစ်မှာမီးပြန်လာအောင်ဆောင်ရွက်ခဲ့တယ်လို့လည်းရန်ကုန်ရက်စစ်တာပေကော်ပိုရေးရှင်းကဆိုပါတယ်လို့အာဏာပိုင်တွေကိုကိုးကားပြီး AFP သတင်းဌာနကပြောပါတယ်ဒါပေမဲ့ညနေ4နာရီကျော်တဲ့အထိ VOA နဲ့ဆက်သွယ်မီးနဲ့ရန်ကုန်ဒေသခံတို့ရဲ့အဆိုအရမီးပြက်နေစေပါဒုတိယအကြီးဆုံးမြို့ဖြစ်တဲ့မန္တလေးဖမ်းမွန်ပြည်နယ်နဲ့ရခိုင်ပြည်နယ်ကမြို့တို့မှာလည်းမီးတွေပြက်နေခဲ့ကြပါတယ်တနိုင်ငံလုံးသွားတဲ့ဒါအားလိုင်းမကြီးမှာစနစ်ချုပ်ရင်းသွားတာကြောင့်ဖြစ်တယ်လို့နေပြည်တော်လျက်စစ်ဌာနကဆိုပေမဲ့ဒီတဲ့ပုံပြီးရှင်းလင်းထားတာတော့မရှိခဲ့ပါဘူး။ဒါအားလိုက်မကြီးကခင်မမီတော့ပဲမြေယာဉ်ဒီအချိန်တွေမှာလျက်စစ်အသုံးပြုအားနဲ့ပေးနိုင်အားကမမျှမတဖြစ်လာတာကြောင့်မြန်မာနိုင်ငံမှာမီးပြတ်တာကမဆန်းတော့ပါဘူး။ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ချိန်ကစပြီးတိုင်းပြည်မှာကတောင်းကင်းဖြစ်နေခဲ့တာပါ။မီတာကမဆောင်ရင်မီးပြတ်မယ်လို့လည်းစစ်ကောင်စီကဇူလိုင်လတုန်းကကြေညာခဲ့ပါသေးတယ်။ပြည်သူလူထုတချို့ကလည်းစစ်ကောင်စီဝင်ငွေလမ်းကိုဖြတ်တပ်ဖို့ရည်ရွယ်ပြီးမိသားကပါဝင်အခွင့်မဆောင်ရေးတပိတ်ကိုဆင်နွှဲခဲ့ကြတာအခုထိဖြစ်ပါတယ်
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်မှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီကနေ့မှလည်းဒေသတချို့မှာရှိခဲ့ပါတယ
်။
မန္တလေးမြို့ကတန်ခါတမကဆရာတော်တွေရဲ့တောင်းဆိုဆန္ဒပြကြံတွေဖြစ်ပါတယ်မန္တလေးမြို့မှာနေ့စဉ်လိုလမ်းပေါ်ထွက်ဆန္ဒပြကြတဲ့တန်ခါတပိတ်စစ်ကြောင်းလူငယ်တွေစိုက်ကင်းနဲ့လှည့်လည်တဲ့ဆန္ဒပြစစ်ကြောင်းတွေရှိခဲ့ပါတယ်မဒီယာမြို့မှာလည်းခြေတက်ဆန္ဒပြပွဲငယ်တချို့ရှိခဲ့ပါတယ်စကိုင်းတိုင်းထဲမှာလည်းရွှေဘိုစလင်းကြီးလက်ပတောင်းတောင်ဒေသတွေမှာဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်ဆရာနာတင်ပြီးတဲ့နောက်ပိုင်းတရံမပြက်ဆန္ဒပြနေတဲ့ကလေးမျိုးကဆန္ဒပြလူငယ်တချို့ကလည်းမိုးရေရွာနေတဲ့ကြားကပဲခြိတက်ဆန္ဒပြခဲ့ကြပါတယ်တနင်္သာရီတိုင်းဒဝဲခရိုင်ထဲမှာလည်းဆရာနာတိမ့်မှုဆန့်ကျင်ဆန္ဒပြပွဲလေးတွေလုပ်ခဲ့ကြပါတယ်ဖေဖော်ဝါရီလ10ရက်နေ့ကစပြီးစစ်ကောင်စီတပ်တွေရဲ့ပြစ်ခတ်နှိမ်နှင်းဖမ်းဆီးမှုတွေကြောင့်အတည်ပြုနိုင်တဲ့တေဆုံးသူ1123ယောက်ရှိပြီလို့နိုင်ငံရေးအကျဉ်းသားများကကြီးစောင့်ရှောက်ရဲ့အသင်း AAPP ကဒီကနေ့စက်တင်ဘာ24ရက်နေ့အတွက်စာရင်းထုတ်ပြန်ပါတယ်တကယ်တမ်းသေဆုံးသူအရေအတွက်ဒီထက်များနိုင်တယ်လို့ AAPP ကပြောပေမဲ့စစ်ကောင်စီကတော့ဒီစီရင်တွေဟာချက်ကားထားတယ်လို့အမြဲတမ်းတုံ့ပြန်ပါတယ် AAPP ကမှတ်တမ်းတင်ထားတဲ့စာရင်းအရ February 1ရက်ကနေဒီကနေ့အထိဖမ်းဆီးချုံနောက်ခြင်းခံထားရတဲ့သူက6948ယောက်ရှိပြီးတော့အဲ့ဒီထဲက293ယောက်ကထောင်ဒဏ်တွေချမှတ်ခံထားရပါတယ်ရှင
်ကျမဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ18463ယောက်ရှိခဲ့ပြီးပိုးတွေ့သူ1669ခုရှိပါတယ်ပိုးတွေ့ရာခိုင်နှုန်းက 9.33 ရာခိုင်နှုန်းပါတိတ်ဆုံးသွားသူ80ဦးရှိပါတယ်တိတ်ဆုံးမှုရာနှုန်း 3.83 ရာခိုင်နှုန်းလို့ပြောပါတယ်ဒီကနေ့ထိဆိုရင်တရားဝင်စည်ရင်းရာပိုးတွေ့သူစုစုပေါင်း 45,954 ယောက်တိတ်ဆုံးသူစုစုပေါင်း 1,443 ယောက်ရှိနေပါပြီလူမှုကူညီစောင့်ရှောက်သူတွေကတော့ဒါတည်းပြန်နိုင်တယ်လို့ပြောကြပါတယ်ကုလသမဂ္ဂအထွေထွေညီလာခံမှာတော့ကိုဗစ်ကာကွယ်ဆေး82ရာခိုင်နှုန်းကိုချမ်းသာတဲ့တိုင်းပြည်တွေကရရှိကြပြီးတရာခိုင်နှုန်းအပေါ်ဝင်ငွေနဲ့တိုင်းပြည်တွေကိုရောက်တာဟာလူသားတို့တရားလုံးပေါ်ဆွဲချက်တင်ထားတာဖြစ်ပါတယ်လို့တောင်အာဖရိကသမ္မတဆီရယ်ရာမာဖိုဆာကဗီဒီယိုကနေပြောကြားလိုက်ပါတယ်။ကာကွယ်ဆေးအမျိုးသားရေးဝါဒဟာကိုဖာသာလုံရင်ရှုံးနေရတဲ့ဝါဒဖြစ်တယ်လို့သူကဆိုပါတယ်။ကာယောကဆိုတာလူတိုင်းစိတ်မချရရင်ဘယ်သူမှစိတ်မချရဆိုတဲ့အဆိုနဲ့ဆန့်ကျင်ဘက်ဖြစ်နေလို့ပါပဲလို့သူကပြောကြားသွားခဲ့ပါတယ
်ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလမ်းမီတာ190kHz 1509ကနေပြောထုတ်လွှင့်ပေးပါတယ်ရှင
်။တောက်စာနေညာဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထူထောင်ရေးညီလာခံမှာဒီကနေ့စက်တင်ဘာ24ရက်တောက်စာနေမိန့်ခွန်းပြောမဲ့သူတွေထဲမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်အပါအဝင်အမျိုးသမီးဝန်ကြီးချုပ်5ဦးနဲ့ဒုသမ္မတ3ဦးစုစုပေါင်းအမျိုးသမီးခေါင်းဆောင်10ဦးမိန့်ခွန်းပြောကြားကြမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာမိန့်ခွန်းပြောကြားတဲ့အခါမှာဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေအရေးထွက်သွင်းပြောကြားမယ်လို့ခန့်မှန်းရပါတယ်။ကမ္ဘာတဝန်းကြုံတွေ့နေတဲ့ကိုဗစ်ရောဂါပြဿနာဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအရေးကိစ္စကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်နေတဲ့အကြောင်းတွေကိုဝန်ကြီးချုပ်ဟာစီနာရဲ့မိန့်ခွန်းထဲမှာပါမယ်လို့မျှော်လင့်ရတဲ့အကြောင်း VOA ဘင်္ဂလားဌာနကပြောပါတယ်။စပ္ပရမ23ရက်နေ့ကြာသပတေးနေ့တုန်းကဝင်းကြီးချုပ်ဟာစီနာနဲ့ကုလသမဂ္ဂထွေထွေတွင်းမှုချုပ်တို့ကုလသမဂ္ဂဌာနချုပ်မှတွေ့ဆုံဆွေးနွေးစဉ်ကမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုနဲ့လက်ခံဆောင်ရွက်နေတာကိုကုလသမဂ္ဂတွင်းမှုချုပ်ဂူတရက်စ်ကအတိအမှတ်ပြုကြောင်းပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မှာ2018ခုနှစ်တုန်းကလူမျိုးရေးဘာသာရေးအခြေခံတဲ့ပဋိပက္ခတွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ကနယ်မြေရှင်းလင်းမှုတွေလုပ်ဆောင်အတွင်းဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေလုပ်ခဲ့တယ်လို့ဆိုပြီးရိုဟင်ဂျာတိမ့်တဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။စစ်ကောင်စီဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောက်နေသူတွေကိုပြန်ပြီးတော့လက်ခံရေးဆက်လုပ်သွားမယ်လို့ပြောကြားထားပါတယ်
။ပထမတော့ Pfizer COVID ကာကွယ်ဆေးထိုးပြီးသူတွေတဲကအားဖြင့်ကာကွယ်ဆေးတစ်လုံးထပ်ထိုးရမယ်သူသတ်မှတ်ချက်ကိုအမေရိကန်နိုင်ငံရဲ့ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနအင်္ဂလိပ်လိုအတူအဖြစ် CDC ကအတည်ပြုထုတ်ပြန်လိုက်ပါတယ်။ဒီသတ်မှတ်ချက်အရ COVID ရောဂါပိုးကိုအလုပ်သဘောအရကူးစက်နိုင်ခြင်းများတဲ့ကျန်းမာရေးဝန်ထမ်းတွေ၊ကျောင်းဆရာမဆရာဆရာမတွေနဲ့တခြားရှည်တန်းကအလုပ်လုပ်နေကြသူတွေဟာယောဂအခမ်းရှိသူတွေအသက်65နှစ်အထက်ပုဂ္ဂိုလ်တွေဘိုးဘွားရိပ်သာဝန်ထမ်းတွေနဲ့အတူအားဖြည့်ကာကွယ်ဆေးတစ်လုံးကိုထပ်မံထိုးကြရမှာဖြစ်ပါတယ် CDC အကြီးအကဲ Rochelle Walensky က CDC ရဲ့အကြံပေးဖွဲ့တင်ပြခဲ့တဲ့အဆိုပြုစည်းရုံးမှာကိုဗစ်ကူးနိုင်ရည်များတဲ့အလုပ်လုပ်သူစင်းကိုထပ်မံပြီးဖြည့်ထက်ခဲ့တာပါ American နိုင်ငံရဲ့ FDA ကလည်းအလားတူအုပ်စုလူစင်းကိုပုံတွင်းကထပ်မံဖြည့်ခဲ့ပါတယ်
American ပြည်ထောင်စုမှာအခြေချဖို့ Haiti နိုင်ငံကနေလာကြသူတွေနဲ့ဆိုင်တဲ့ American ရဲ့မူဝါဒမှာချုပ်ရင်းချက်တွေရှိနေတယ်ဆိုတဲ့ဆွဆွဲချက်အပေါ် American အစိုးရကပယ်ချလိုက်ပါတယ် American တောင်ပိုင်းနယ်စပ်တွေကိုအမြောက်အများရောက်လာတဲ့ Haiti ရွှေပြောင်းအခြေချသူတွေအပေါ် American ရဲ့ကင်တွယ်ပုံဟာလူသားမဆန်ဘူးတံပြန်ဆိုးကျိုးတွေဖြစ်စေတယ်လို့ Haiti ဆိုင်ရာ American အထူးသံတမန်ကပြောကြားပြီးတော့ဗုဒ္ဓနေ့တုန်းကယာရုကနေနှုတ်ထွက်သွားပါတယ်Haiti ကိစ္စအပေါ် American ရဲ့ချင်းကပ်ပုံမှာအကြီးအကျယ်ချုပ်ရင်းချက်တွေရှိနေတဲ့သူ့ရဲ့အကြံပြုချက်တွေကိုလည်းလျှစ်လျူရှုပယ်ချတယ်လို့အထူးသံတမန် Daniel Ford ကသူ့ရဲ့နှုတ်ထွက်စာမှာရေးထားပါတယ်။ဒီဆွဆွဲချက်နဲ့ပတ်သက်လို့ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ကကြာသပတေးနေ့ကသတင်းစာရှင်းလင်းပွဲမှာအခုလိုပယ်ချတုံ့ပြန်ခဲ့ပါတယ်
။ Fact is there have been multiple senior level conversations on Haiti where all proposals
Haiti ကိစ္စနဲ့ပတ်သက်လို့အစင်းမြင့်အရာရှိဆွေးနွေးပွဲတွေအကြိမ်ကြိမ်ရှိခဲ့ပါတယ်။ဆွေးနွေးပွဲတွေမှာအထူးသံတမန် Ford အပါအဝင်အားလုံးတင်ပြကြတဲ့အဆိုပြုချက်တွေကိုအသေးစိတ်ထင်သာမြင်သာရှိစွာနဲ့ထည့်သွင်းစဉ်းစားပါတယ်လို့နိုင်ငံခြားရေးဝန်ကြီး Blinken ကပြောကြားခဲ့တာပါ။တောင်အမေရိကတိုက်မှာနေထိုင်နေကြတဲ့ Haiti လူမျိုးအများစုပါတဲ့ရွှေပြောင်းလာသူထောင်နဲ့ချီဟာအမေရိကမှာခိုးလုံခွင့်တောင်းပန်ဖို့အတွက် Mexico နယ်စပ်ကနေပြီးတော့ Texas ပြည်နယ်တွေကိုကြော်ဖြတ်ဝင်လာနေပါတယ်။အဲ့ဒီသူယာနဲ့ချီကို Biden အစိုးရကပြည်နယ်နယ်ပေးပြီးတော့ Haiti ကိုပြန်ပို့ခဲ့ပါတယ်ရှင်။
ကိုရီးယားစစ်ပွဲကိုတရားဝင်ဆုံးသတ်ဖို့တောင်ကိုရီးယားနိုင်ငံကပြန်လည်တောင်းဆိုလိုက်တာပေါ့မြောက်ကိုရီးယားတာဝန်ရှိသူတွေရဲ့တုံ့ပြန်ချက်ကတယောက်တစ်မျိုးဖြစ်နေကြပါတယ်ဒီဘက်တွင်မှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းကကိုရီးယားစစ်ပွဲအဆုံးသတ်မှာကိုတရားဝင်ကြေညာဖို့ပြောခဲ့တာပါဒါပေမဲ့မြောက်ကိုရီးယားပေါ်အမေရိကန်ရဲ့ရန်လိုတဲ့မူဝါဒရှိနေသမျှစစ်နာဆောလွန်ရာရောက်တယ်လို့မြောက်ကိုရီးယားဒုတိယနိုင်ငံယာယီဝန်ကြီးရီဒေးဆောင်ကနိုင်ငံပိုင်မီဒီယာရဲ့အဒီတာအပေါ်မှာပြောပါတယ်ဒါပေမဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်ရဲ့ညီမကင်မျိုးကြောင်ကတော့စိတ်ဝင်စားစရာကောင်းပြီးနှစ်လိုပဲကောင်းတဲ့အကြစီပါလို့ထုတ်ပြန်လိုက်ပါတယ်။ဒီကိစ္စပေါ်တော်ကိုရီးယားနဲ့ဆွေးနွေးကြဖို့လေကင်မျိုးကြောင်ကကန့်လန့်လိုက်ပါတယ်။အမေရိကန်ကတော့ဒါကိုဆွေးနွေးဖို့ဖွင့်ထားပါတယ်လို့ကာဝေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကဆိုပါတယ်
။စကားပြောဖို့ဖြစ်စေခြေလက်လှုပ်ရှားဖို့ဖြစ်စေအခက်အခဲရှိတဲ့မတန်ဆွမ်းသူတွေအနေနဲ့ Android စနစ်သုံးဖုန်းတွေကိုမျက်နှာအမူအရာလုပ်ပြီးတော့လွယ်လွယ်ကူကူသုံးနိုင်ပြီလို့ Google ကုမ္ပဏီကကြေညာလိုက်ပါတယ်။ဖုန်းတွေရဲ့အရှိမျက်နှာစာကင်မရာကတဆင့်ဖုန်းသုံးသူတွေရဲ့မျက်နှာနဲ့မျက်လုံးလှုပ်ရှားမှုတွေကိုမှတ်သားဘာသာပြန်နိုင်တဲ့ AI စနစ်ကြောင့်ဖုန်းသုံးသူတွေအနေနဲ့ဖုန်းရဲ့ဖန်သားပြင်ကိုလက်နဲ့နှိပ်စရာမလိုတော့ဘဲပြုံးပြတာ၊ပါးစပ်ဖွင့်တာ၊မျက်ခုံးပင့်တာမျက်လုံးကိုဘဲကနေညာအပေါ်ကနေအောက်ရွှေ့တာတွေလုပ်ပြီးတော့တုံးနိုင်ပြီဖြစ်ပါတယ်။ဒါမှန်ပြည်သူတွေက Hey Google လို့အတန်ပြုတ်ပြီးတော့အတန်နဲ့ဖုန်းကိုခိုင်းတာမျိုးလက်နဲ့ဖုန်းကိုကင်တွယ်တုံးတာမျိုးလုပ်နိုင်ပေမဲ့လို့အဲ့လိုမလုပ်နိုင်တဲ့မတန်ဆွမ်းတွေအတွက်အခုလိုမျိုးမျက်နှာအမှုအရာမျက်လုံးလှုပ်ရှားမှုလုပ်ပြီးတော့တုံးနိုင်အောင်တည်ထွင်တာဖြစ်တယ်လို့ Google ကုမ္ပဏီကပြောပါတယ်ရှင
်။ဒီကနေ့ညပိုင်းထိတ်တန့်ရောက်တင်တွေကိုမဆုမြတ်မွန်နဲ့ဦးတင်မောင်တန်တို့ကပြောပြပေးခဲ့တာပါရှင်။ခုတော့ပြည်ရင်တင်ပို့ပို့ချက်တွေကိုဆက်တိုက်တင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာအင်တာနက်ဆက်သွယ်ရေးဖြတ်တောက်ထားတဲ့မြို့နယ်တွေပို့တိုးလာပြီးတော့ချင်းပြည်နယ်ကမြို့နယ်ရှိကုန်းမှာမနေ့ကစပြီးတော့အင်တာနက်ဖြတ်ခံထားပါတယ်။ကချင်ပြည်နယ်ဖားကတ်မှာဆိုရင်အင်တာနက်ဖြတ်ထားတာတလအနီးပါရှိနေပါပြီ။အဲဒီကဒေသခံတွေဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေရပါသလဲ။ရန်ကုန်ကလာတဲ့တင်ကိုတော့ကိုရနိုင်ကတင်ပြထားပါတယ်။
ချင်းပြည်နယ်ပလောဝမြို့နယ်အပါအဝင်မြို့နယ်ရှိခုမှာအင်တာနက်ဆက်သွယ်ရေးကိုမနေ့ညနေပိုင်းကစပြီးတော့ဖြတ်တောက်လိုက်တာပါအခုလိုအင်တာနက်မရတော့တာကြောင့်ဒေသခံတွေအတွက်အဆအဆအခက်ကြုံနေရတယ်လို့ပလောဝဒေသခံကိုတင်ထွန်းအောင်က VOE ကိုပြောပါတယ
်ဟုတ်ကဲ့အကိုဟောစင်ပါ23ရက်6နာရီခွဲကလေးကနေသူတို့ဖုန်းဆိုင်အင်တာနက်လိုင်းကလုံးဝမရတာကိုဖုန်းပြိုးလို့ပဲရတယ်ပေါ့ဟုတ်ကဲ့ကိုဟောပြပရောက်နေတယ်ဟောသသမင်းကြီးကတရှိုးဆိုဝင်းမင်းနေနဲ့ပတ်စံတွေးတာတွေကိုဟောပုံမှန်နေ့စဉ်ကိုလွှဲနေကြတာလေကိုအဲဒါတော့မဆိုအသွင်းအထုပ်တွေကတော်တော်လေးကိုပြောမှဆိုရင်အခက်ခဲကိုဖြစ်သွားတာကိုအစိုးရဘက်မှလည်းလုံးဝချုပ်လို့မရတဲ့အနေအထားတွေကိုတွေးနေရတယ်ကိုဟုတ်ကဲ့အခက်ခဲတွေကတော့တင်းအချက်လက်ကတော့ဥပမာပြောမှဆိုရင်ဒီဗီဒီယိုကိုပဲအားကိုပြီးတော့တင်းကိုနားထောင်နေရတဲ့အနေအထားပဲဖြစ်နေပါတယ်ကို
မလေးတိုင်းမှာမြင်းညံတဲ့မိုးကုတ်မကွေးတိုင်းမှာဆိုရင်ဂံကောမြိုင်ထီးလင်းတဲ့တောင်တွင်းကြီးသခိုင်းတိုင်းမှာအရာတော်ရင်းမပင်ကဏီပလဲရေဥတစဲနဲ့ဘုဒ္ဓလင်ချင်းပြည်နယ်မှာပလောက်ဝအပါဝင်မြို့နယ်၈ခုနဲ့ကချင်ပြည်နယ်ကဘာကန်မြို့နယ်တွေမှာဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနရဲ့လမ်းညွှန်ချက်အရအင်တာနက်ပိတ်ထားတဲ့ဆိုတာကို MPD Call Center ကတဆင့်သိရပါတယ်။အင်တာနက်မရတဲ့အတွက်သတင်းကိုအချိန်နဲ့တပင်းကြီးမသိရတဲ့အပြင်ကျန်တဲ့ကိစ္စတွေမှာပါနောက်ကျနေတယ်လို့ဘာကန်ဒေသခံတဦးကပြောပါတယ်။
ဟုတ်ကဲ့ဟောကအင်တာနက်ဖြတ်တောက်ခံရတော့ဟောတော့တစ်လနီးပါးတော့ရှိတယ်ဒီကတော့ကျွန်တော်တို့ခုလောလောဆယ်စဉ်းစား ID ဖြစ်မှာအချိန်နဲ့တပြေးညီပေါ့ကျွန်တော်နီးပညာတိုးတက်နေချစ်ဒီမှာကျွန်တော်ဒီဖက်ကမှာအင်တာနက်ဖြတ်တောက်ကုန်တော့အင်မတန်တော့သိုးတော့ပေါ့ဖြီးပွားရေးလူမှုရေး နိုင်ငံရေးအတိတ်ညာနောက်ကျတယ်လို့ကျွန်တော်ဒီစီးပွားရေးတဲ့ကျွန်တော်နောက်ကျတဲ့အပိုင်းနဲ့အများကြီးရှိတာပေါ့နော်။ဥပမာဒီနေ့တကယ်ကိစ္စတွေဘယ်လိုဖြစ်တယ်လဲဒီနေ့ဖက်ကန်ရဲ့ဝင်ကျင်မှာဘာဖြစ်လဲဆိုတော့ဒီတင်းနဲ့ပတ်တဲ့ update တော့ကျွန်တော်တို့မဖြစ်ဘူးပေါ့။တစ်ခုနဲ့တစ်ခုဒီဟိုကနောက်ကျတာပေါ့နော်
။ပြီးခဲ့တဲ့နှစ်တွေကစစ်တပ်နဲ့ရခိုင်လက်နက်ကန်အေးအဖွဲ့တို့တိုက်ပွဲအကြီးအကျယ်ဖြစ်ခဲ့ချိန်တုန်းကရခိုင်ပြည်နယ်ကမြို့နယ်၈ခုနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာတနစ်ကြောကြာအင်တာနက်ဖြတ်ထားခဲ့မှုပါတယ်။အမေရိကန်ခြေဆိုင် Freedom House အဖွဲ့ကမကြသေးခင်ကထုတ်ပြန်တဲ့ကမ္ဘာတစ်ဝှမ်းအင်တာနက်လွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထဲမှာမြန်မာနိုင်ငံကိုတတိယအစိုးဆုံးနိုင်ငံအဖြစ်သတ်မှတ်ထားပါတယ်။မြန်မာထက်ဆိုးတဲ့နိုင်ငံတွေအဖြစ်နဲ့အီရန်နဲ့တရုတ်တို့ပဲရှိပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အင်တာနက်ကိုပိတ်ပစ်ခဲ့တာ၊ Social Media ကိုပိတ်ပင်တာ၊လွတ်လပ်တဲ့သတင်းဌာနတွေရဲ့လုပ်ငန်းလုပ်ကိုင်ခွင့် License တွေကိုရုပ်သိမ်းခဲ့တာ၊နှီးပညာကုမ္ပဏီတွေစီကနေအင်တာနက်အသုံးပြုသူတွေရဲ့ပုံကိုယ်ရေးအချက်အလက်တွေပေးဖို့အတင်းကျပ်တောင်းယူခဲ့တာစတဲ့လုပ်ရက်တွေကို Freedom House အဖွဲ့ရဲ့အစီရင်ခံစာထဲမှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ
။ကိုရရန်တိုင်းတင်ပြသွားတာပါရှင်။ခုတော့ကယားပြည်နယ်ဘက်ကသတင်းတစ်ပုဒ်တင်ပြချင်ပါတယ်။ကယားပြည်နယ်ဒီမော့ဆိုမြို့နယ်ဘက်မှာမနေ့ညနေကဒေသခံကာကွယ်ရေးအဖွဲ့နဲ့စစ်သားကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်တဲ့အနီးတစ်ဝိုက်ကရွာ၃ရွာလောက်ကဒေသခံတွေညရင်ချင်းမှာပဲအိုးအိမ်ဆွံ့ပြီးတော့ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်ရပါတယ်။ဒီမော့ဆိုဘက်ကအချိန်နဲ့ရန်ကုန်ကလာတဲ့သတင်းကိုတော့မှခင်ဖြူတွေတင်ပြထားပါတယ်။
ကယားပြည်နယ်ဒီမော့ဆိုမြို့နယ်ကုန်းသားကျေးရွာအနီးကြောက်စဲကမ်းမှာစက်တင်ဘာလ23ရက်မနေ့ညနေ6နာရီခွဲလောက်ကကယင်းနီတပ်မတော် KA နဲ့ကယင်းနီအမျိုးသားကာကွယ်ရေးတပ် KNDF ပူးပေါင်းအဖွဲ့နဲ့စစ်တပ်အကြမ်းမှာတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်ဒေသခံတွေထွက်ပြေးတင်းရှောင်နေကြရတယ်လို့အနီးနားရွာသားတို့က VOA ကိုပြောပါတယ်
။တိုက်ပွဲနဲ့နီးတဲ့ရွာတွေကညမိုးချုပ်ကြီးပြီးလွားကြတာတွေတော့ရှိတယ်ညတော့။ဒီတိုက်ပွဲကနှုတ်နှဖက်ခိတွေ့တဲ့ခါမှာနေနေပြင်းထန်လာရင်တော့ဒီကြေးရွာကိုထိခိုက်ဖို့ပဲရှိတယ်ဆိုတော့လူတွေကရွာထဲမှာမနေရဲတော့စစ်ကောင်စီဘက်ကလည်းသူတို့နေရာယူတဲ့အခါမှာတဖြည်းဖြည်းနဲ့ဒီကုန်းသားသေးစုလေတို့ရွာဖက်ကိုနည်းနည်းနီးလာတော့ချိန်မရွေးလက်နေကြီးကရွာဖက်ကိုတောက်နိုင်တဲ့အခြေအနေပေါ့နော်သူတို့ကလည်းတိုက်ပွဲဖြစ်တိုင်းဆိုရင်အများနဲ့လက်နေကြီးနဲ့လမ်းထူတာတွေများတော့အန္တရာယ်ကိုကြောက်ကြတာပေါ့
ရွာထဲကိုလက်နေကြီးကြီးကြလို့နေရင်တချို့ပျက်စီးခဲ့ပြီးကုန်းသားရွာဒေါငန်ခါရွာနဲ့တေးစုလဲရွာကဒေသခံတွေအကုန်လုံးနီးလာထွက်ပြေးနေရတာပါဒီမော့ဆိုမျိုးနဲ့ကုန်းသားရွာတဝိုက်မှာစစ်တပ်ကစက်တင်ဘာလ22ရက်နေ့ကတည်းကလက်နက်ကြီးတွေနဲ့ပစ်ခတ်ထိုးစစ်ဆင်လာခဲ့ပြီးစက်တင်ဘာလ23ရက်ညနေပိုင်းမှာဒေသခံကာကွယ်ရေးအဖွဲ့နဲ့အပြန်အလှန်ပစ်ခတ်ခဲ့တယ်လို့ KNDF တပ်ရင်း6တပ်စုမှုတဦးက VOA ကိုပြောပါတယ်
အဲပစ်ခတ်တဲ့ရက်ကသူတို့ကလက်နက်ကြီး၃လေးလုံးလောက်အရင်ထွက်လာတယ်ထူလာတော့မနေ့ညတို့တို့ကဒီဖက်မှာထိုးဖောက်လာဖို့တို့တို့လုံနေတယ်ပေါ့။နောက်အမှကျွန်တော်ဘွဲကအမှနည်းနည်းပြရပေါ့နော်။ခဏလေးပဲပြရတယ်။အဲတို့ရပြဆောက်ကြတာအမျိုးပေါ့နော်။တို့တို့ကလာရင်းနဲ့ကျွန်တော်တို့ကနည်းနည်းအလောင်းဝေးတယ်ပေါ့နော်။တို့တို့ကကျွန်တော်တို့ရှိမှတို့တို့ပြရတို့တို့အမှလက်နဲ့အရင်ပြတယ်ပေါ့။နောက်ကျွန်တော်လည်းကျွန်တော်ဖက်ကလည်းပြပြအဲ့ဒါနဲ့တို့တို့ကလည်းပြဆောက်သွားတာပေါ့နော်။
စစ်တပ်ကအမြဲတမ်းလက်နက်ကြီးတွေနဲ့ပစ်ခတ်ထိုးစစ်ဆင်နေတာလို့လည်းအဲ့ဒီ KNDF တပ်စုမှုကပြောပါတယ်။ဒီမော့ဆိုမျိုးနယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ဒီမော့ဆိုမျိုးနယ်အတွင်းစက်တင်ဘာလ20ရက်နေ့ကလည်းတိုက်ပွဲဖြစ်ခဲ့တယ်လို့စက်တင်ဘာလ21ရက်နေ့မှာတော့အရှိတ်ချမ်း6မိုင်ကျေးရွာအုပ်စုမှာစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောထားပါဗျ။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမေလကတည်းကကယားပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေအကြားမကြာခဏအပြန်အလှန်ပစ်ခတ်တိုက်ခိုက်နေကြတဲ့အတွက်အိုးအိမ်ဆွံ့ခွာထွက်ပြေးနေကြတဲ့ပြည်တွင်းဒုက္ခသည်တောင်းတဲ့ချီရှိနေပြီးဒုက္ခမျိုးစုံရောက်နေကြတာကြောင့်နိုင်ငံရေးပြဿနာကိုညှိနှိုင်းဖြေရှင်းကြဖို့ဒီမော့ဆိုမြို့နယ်ကခရီးရန်ဘာသာရေးဆရာတဦးကတန်ကြားထားပါတယ်
။တနဲ့အပြည်သူနဲ့အစိုးရနဲ့ဒီသုံးဖွဲ့ပူးပေါင်းပြီးတော့မှအကောင်းဆုံးညှိနှိုင်းဖြေရှင်းတယ်ပြီးတော့မှတိုင်းပြည်ကိုလည်းငြိမ်းချဖြေရှင်းတယ်အနာသိမ့်တဲ့အတွက်ကြောင့်အနာချုပ်ခိုင်ထားခြင်းတဲ့အတွက်ကြောင့်အချိန်တန်တဲ့ခမပင်စင်လက်မယူခြင်းတဲ့အတွက်ကြောင့်ကျွန်တော်တို့အများကြီးဆုံးရှုံးနစ်နာမှုတွေဖြစ်တယ်ကျွန်တော်တို့အနာကလူငယ်လေးတွေလည်းအများကြီးကျွန်တော်တို့ဆုံးရှုံးတယ်တိုင်းပြည်ကိုချစ်ပြီးတော့မှတိုင်းပြည်ကိုတိုတဲအောင်ပြုကြမဲ့လူငယ်တွေလည်းအများကြီးပါသွားတဲ့ခမတာနဲ့ပြောတယ်အဲ့ဒါကြောင့်အနာကိုအများဆုံးဘယ်အစီချင်လဲပြီးလို့ရှိရင်ပြည်သူနဲ့ပူးပေါင်းစီချင်တယ
်လက်ရှိဒေါငန်ခါကြေးရွာအုပ်စုဘက်မှာစစ်တပ်ကအင်အားများပြားနဲ့ဝင်လာပြီးနယ်မြေရှင်းလင်းရေးလုပ်နေတယ်လို့ဒေသခံတွေလည်းနီးစပ်ရာကြေးရွာနဲ့တောတောင်တွေထဲမှာပုန်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပြကြပါတယ်ရှင်
ဒီမော့ဆိုဖက်ကအခြေအနေတွေအကြောင်းမှတ်ခင်ပြတွေ့တင်ပြတော့ပါရှင်ခုတော့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာစစ်ပွဲရဲ့အလားအလာနဲ့ဆိုင်တဲ့သတင်းတပုတ်တင်ပြချင်ပါတယ်မြန်မာနိုင်ငံရဲ့ဆွေးရုံနေတဲ့စစ်ပွဲရဲ့ပြဿနာကိုဖြေရှင်းနိုင်မယ့်အလားအလာနဲ့တယ်လို့စစ်ပွဲရင်းနဲ့နှိစက်သူတွေကမြင်ကြပါတယ်စစ်တပ်အာဏာသိမ်းပြီးတော့ပြီးဆက်ရုံအလုပ်ရုံတွေရပ်ဆိုင်ပိတ်သိမ်းတာပိုများလာတယ်လို့အလုပ်လက်မဲ့တိုးပြီးတော့စစ်ပွဲရေးပိုးပြီးတော့ဆွေးရုံလာနေတဲ့အပေါ်အခုလိုသုံးသပ်ကြတာပါဒီအခြေအနေတွေနဲ့ပတ်သက်လို့ဆက်သွယ်မြင်မြင်ထားတဲ့ကိုဝင်းမင်းကဆက်ပြောပြပါမယ
်ဟုတ်ကဲ့အခုလိုဒီစစ်ရုံအလုပ်ရုံတွေပိတ်သိမ်းနေရတဲ့အနေအထားနဲ့ပတ်သက်ပြီးရွှေလင်းပန်းစက်မှုဇုံကနောက်ဆုံးအခြေအနေကိုအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
လက်ရှိမှာတော့ကျွန်တော်တို့ဒီစက်မှုဇုံအပေါ်မှာနော်လုပ်ငန်းတွေအားလုံးကဟိုဒီကာလမှာအခက်အခဲအများကြီးကြုံတွေ့နေကြရတယ်။သူပြင်ဒီဘန်နဲ့ဝေးကြီးအခက်အခဲဘန်ဝေးယူထုတ်လို့မရတာတို့ဟိုကုန်ညမရရှိရတို့တကယ်ကအော်ဒါရချို့အခက်အခဲပေါ့ဒီလိုမျိုးအကြောင်းအရာတွေလည်းဆုံးပါတော့ကိုဗစ်တတိယလှိုင်းပြင်းထန်မှုအခက်အခဲပေါ့ကဲကဲဘာလို့လဲကြောက်မလို့ပေါ့နော်ဟိုဒက်ရှိမှာတော့ပိတ်သိမ်းသွားတဲ့ဆက်ရုံက15ရုံနဲ့20ကျားလောက်အပြီးပိတ်သိမ်းသွားတာတော့ရှိပါတယ်နောက်ယာယီပိတ်သိမ်းခွင့်တင်တာတော့ရုံ30လောက်ရှိပါတယ်စုပေါင်းပေါင်းလိုက်တော့ရုံ50လီဝါလောက်ရှိတယ်ပေါ့နော်အော်ရုံ50လီဝါလောက်မှာဝန်ထမ်းဥယျာဉ်စုစုပေါင်းလုံးသမားနဲ့ဝန်ထမ်းစုပေါင်းဥယျာဉ်1000ကျော်လောက်ပေါ့နော်ပါမင်းနဲ့ဟိုဝန်ထမ်းဥယျာဉ်နဲ့လုံးသမား1000ကျော်လောက်တော့လက်ရှိစီးရောက်သွားတာကျွန်တော်တွေ့ရတယ
်ဒါအပြင်မကြသေးငါပိတ်လိုက်ရတဲ့မြန်မာယူနစ်အထည်ချုပ်ဆက်ယုံကအလို့သမားခေါင်းဆောင်တူကလည်
းဆက်ယုံပေးရတာတော့သူတို့ကတော့ဒီ order တွေမရတော့လို့ပေါ့နော်ပြောမစရင်တော့ယာယီပိတ်သွားတာပေါ့အဲ့လိုမျိုးဒီနိုင်ငံရေးတွေယောဂဒေးတွေပြီးသွားလို့အချိန်ကြီးကောင်းတယ်ဆိုလို့ဆိုရင်တော့ပြီးတော့ဒီ order တွေလည်းပြန်ရတော့ရမယ်ဆိုလို့ဆိုရင်တော့ချက်ချင်းပြီးတာနဲ့အကုန်ပြန်ဖွင့်မယ်ဆိုပြီးတော့သူတို့ကတော့အဲ့လိုမျိုးတွေတော့ပြောသွားတယ်ဒါပေမဲ့ပြန်ဖွင့်တယ်ဆိုလို့ဆိုရင်တော့ဒီလူတွေပြန်ခေါ်မခေါ်တော့ဒါသူတို့ဘဝပဲမူတည်တာပေါ့နော်အလုပ်လက်မဲ့တွေကျမတို့အများကြီးဒုက္ခရောက်သွားတာဆိုင်အောင်စားပြီးတော့လက်ပတ်တာ900ကျော်လောက်ရှိရပေါ့နော်900ကျော်ရှိပြီးတော့ဒီယောဂအကြောင်း order တွေမရတာနဲ့ short တာ short တာနဲ့အခုနောက်ဆုံးပရမနှစ်သုံး short ပြီးသွားမှနောက်ဆုံးပိတ်လိုက်တဲ့အချိန်မှာကျမတို့385ယောက်ပဲကျန်တော့အခုကျမတို့အနားမှာပဲလောလောဆယ်လက်တလောကျမတို့နား၄ယောက်အောင်ပြီးသွားကြပြိုင်နေအဲ့လိုမျိုးလိုင်းသားမှာအခုလိုင်းသားရာစမှုဆုံးဒုံတကိုင်းဆုံး5ထိဆိုအနည်းဆုံးယုံပေါင်း450လောက်ကိုရှိ
လက်ရှိစီးပွားရေးအခြေအနေဆွေးရုပ်လာတဲ့အပေါ်စီဝါရီလီလာသုံးသက်သူဦးမွေးခင်ကအခုလိုသုံးသက်ပြပါတယ
်အခုတော့ဗျာဟိုအားလုံးသိတဲ့အတိုင်းဒီယောဂကိုပြယောဂပိဋ္ဌံရောကျွန်တော်တို့နိုင်ငံရေးပြောင်းလဲဒီကြောင့်ရောဟိုဆုပ်ယုပ်သွားတာပေါ့နော်ဟိုတိုင်းပြည် GDP ကအနှုန်းပြသွားပြီးတော့အနှုန်း18ရာခိုင်နှုန်း20ရာခိုင်နှုန်းလောက်ထိကျသွားမယ်ဆိုတော့ဒါစီဝါရီတော်ဆုပ်ယုပ်သွားတယ်ပြောရမယ်လက်တွေ့မှာလည်းကျွန်တော်တို့ယင်းနှုတ်နန္ဒာလေးထွက်ကုန်နေလုပ်ငန်းလေးလေးကုန်နေအောက်ခြေအထိစီးပွားရေးလုပ်ငန်းလေးမလဲပတ်တာရှိတယ်ဆိုတော့ဟိုစီးပွားရေးတော့ကျသွားပြီးတော့ဟိုရှေ့လာလာကောင်းမှုကိုမျောလင့်စရာမရှိသလောက်အခြေအနေမျိုးတော့ဖြစ်သွားတာပေါ့နော
်ဒါအပြင်တခြားကြုံနေရတဲ့စီးပွားရေးပြဿနာအခြေတဲတွေကိုလည်းစီးပွားရေးလုပ်ငန်းရှင်က
အဓိကတော့ကျွန်တော်တို့ကအစ်ဖို့ကလည်းအတင်းတော့အများကြီးမပို့နိုင်ဘူးအစ်ဖို့ကြောင့်လည်းကျွန်တော်တို့ကမကြအောင်ပေါ့နော်အစ်ဖို့ကလည်းလို့တလောက်ကျွန်တော်တွေးနေရတဲ့အခါမှာနေ့စဉ်လူရဲ့ဒီနေ့ဆိုရင်ဒေါ်လာကြီးထောက်တော့စီးပွားကြီးဖြစ်သွားမနေ့က1100ကျော်ဒီနေ့1000ကျော်တယ်ဆိုတော့ဒေါ်လာကြီးကဒီ1100ထိသွားတဲ့အခါမှာဒီနေ့လက်လီဈေးကြီးဈေးကြီးလေတော့ဘယ်ဒီနေ့ရက်မှလည်း1100ကျော်ဈေးကြီးဒီနေ့1000ကျော်လက်လီဈေးရောင်းနေကြတော့စီးဈေးပေါ့နော်3လီတာကိုဆိုတဲ့အခါကျတော့ဒီစီစီတက်တယ်ဆောင်းတော့စီစားစီတက်တယ်စားစားတဲ့စီစီတက်တယ်နောက်ပြီးတော့ဒီဟိုကျွန်တော်တို့စတုံးစီစီတက်တယ်ဒီအင်ဂျင်ဝါလို machinery နောက်ပြီးတော့လူတုံးကုန်ဆေးဝါးပေါ့အထူးဒီအားဒီစီတက်တဲ့အခါမှာသူရဲ့အလုပ်တိုင်းကလည်းအခွင့်အရေးကလည်းအရင်လိုမပေါ်များဘူးမပေါ်များတဲ့အခါမှာကျွန်တော်တို့ကဘာဖြစ်လဲဆိုရင်နှစ်ခုပေါ့ဝင်ငွေတိုးမလာဘူးဒါပေမဲ့ expense ရေးကြီးတက်လာတယ်အဲ့နှစ်ခုကြာမကြီးညားမှုကြာပါအများကြီးခက်ခဲကြုံရတယ်ပေါ့နော်အဲ့ဒီကချို့ဆိုလဲဟိုဒီအချိန်မှာဟိုချုပ်ပစ္စည်းတွေနဲ့လို့ဆိုတော့ဘာမှမရောင်းမနဲ့ကောက်တူထိုင်နေတဲ့အနေအထားမှာရှိရယ်။ဘာကြောင့်လဲဆိုတော့ရောင်းပြီးပြန်ဝယ်လို့မရအောင်ရောင်းပြီးပြန်ဝယ်လို့မရအောင်ဆိုတော့ဒီလက်ရှိဝီဇီဟိုမတည်ငြိမ်မှုကလည်းစီးပွားရေးအတွက်ကိုကျွန်တော်စိတ်ခေါ်မှုအများကြီးဖြစ်စရာပေါ့နော
်။အခုလိုစီးပွားရေးဆွေးရုပ်ကြဆက်လာမှုကိုဖြစ်ရှင်းနိုင်ဖို့ဘယ်လိုအကြံပြုချင်ပါလဲလို့မေးရမှာဦးမင်းခင်က
အရင်တုန်းကစဉ်းစားဖို့ဒီပြီးခဲ့တဲ့ဆယ်နှစ်မတိုင်ခင်ကစဉ်းစားဖို့အဲ့မတိုင်ခင်ကစီမံခန့်ခွဲဖို့ဒီကိုကျွန်တော်တို့ဟိုပြန်သွားမယ်ပုံစံပြန်မြင်နေရတယ်လေအဲ့ဒါဒီကဆက်တွေ့ရင်ကျွန်တော်တို့အနေနဲ့ကလုံလောက်တဲ့ပြောင်းလဲတစ်ခုအခြေအနေတစ်ခုထပ်ပြီးဖြစ်မလာဘဲနဲ့တော့အကောင်းဘက်ကိုသွားနိုင်လည်းလားအလားအလာအခြေအနေမရဘူ
းတကယ်တော့ကမ္ဘာဘဏ်ကလည်းမြမစီးပွားရေးဟာဆက်အနာသိမ့်ပြီး18ရာခိုင်နှုန်းကျဆင်းသွားတယ်လို့သုံးသပ်ထားပါတယ်ခင်ဗျ
ကိုဝင်းမင်းတင်ပြသွားတာပါရှင်ခုတော့မြန်မာနိုင်ငံထဲကကိုဗစ်ရောဂါကူးစက်မှုစိတ်ချရပြီလားဆိုတာကိုတင်ပြချင်ပါတယ်မြန်မာနိုင်ငံမှာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကိန်းဂဏန်းအရကိုဗစ်တတရားလိုင်းကာလရောဂါကူးစက်မှုနဲ့သေဆုံးမှုနှုန်းတဖြည်းဖြည်းလျော့ကျလာပေမဲ့စိတ်ချရတဲ့အနေအထားမှာတော့ရှိမနေသေးပါဘူးပြည်တွင်းမှာကာယောဂါတတရားလိုင်းဖြစ်ပွားမှုထိထက်ပိုပြီးတော့ကြာဆင်းစေဖို့နဲ့ကာယောဂါလိုင်းနောက်ထပ်ဖြစ်မလာစေဖို့လည်းကျန်းမာရေးတာဝန်ရှိသူတွေသတိပေးထားပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မှတ်ခွန်းညို့တင်ပြထားပါတယ
်ပြည်တွင်းမှာကိုဗစ်ကာယောဂါတတရားလိုင်းဖြစ်ပွားတာမေလကုန်ပိုင်းကနေအခုစက်တင်ဘာနှောင်းပိုင်းအထိကူးစက်မှုနဲ့သေဆုံးနှုန်းဟာတဖြည်းဖြည်းကျဆင်းလာနေပြီဆိုပေမဲ့ယောဂါထိန်းချုပ်မှုကာကွယ်ရေးနည်းလမ်းတွေကတော့ဆက်ပြီးလိုက်နာဖို့လွန်နေပါတယ်။ကိုဗစ်ဗီဇာပြောင်းမျိုးကွဲတွေထွက်ပေါ်ပြန့်နှံ့နေတာယောဂါကာကွယ်ရေးစီမံတွေလိုက်နာမှုအားနည်းတာနဲ့ခီးသွွာလာပြီးလူစုလူဝေးဖြစ်နေတာတွေကကာယောဂါတတရားလိုင်းကနေနောက်ထပ်လိုင်းတစ်ခုထပ်ပြီးဖြစ်နိုင်တဲ့အချက်တွေဖြစ်တယ်ဆိုတာကျန်းမာရေးတာဝန်ရှိသူတွေကသတိပေးထားပါတယ်။မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ကာယောဂါနဲ့ပတ်သက်လို့တော့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးက MRTV နဲ့အင်တာဗျူးမှာအခုလိုပြောထားပါဗျ။ဒီ
ဆုံးမအနေနဲ့ကြည့်မယ်ဆိုလို့ရှင်တော့တတိယလိုင်းအစအမီစပြီးတော့စတင်မှာ6ရက်နေ့အထိစုစုပေါင်းတည်ဆုံးမှုတွေမှာဆိုလို့ရှင်15နှစ်အောက်တည်ဆုံးမှုက22ယောက်လို့ရှိပါတယ်။3,200ခန့်လုံးရှိတယ်ဆိုတဲ့အတွက်ကြောင့်မို့ဒါဟာ WHO ရဲ့ data နဲ့ကျွန်တော်တို့တော့ကိုက်နေလေဆိုတဲ့အသေးပဲဖြစ်ပါတယ်နော်15မိနစ်ကနေ29မိနစ်ကိုကျမတို့ကတိစုံမှုကိုလှုပ်ထားတဲ့ခါမှာ222ယောက်ရှိတဲ့အတွက်ကြောင့်မို့ပြည်သက်သမား8ရက်ရတယ်လို့ရှိပါတယ်30ရက်နေ44မိနစ်ကိုလှုပ်ထားတာမှာ10ရက်သမား8ရက်ခန့်လုံးရှိပါတယ်နောက်တစ်ခုကကြတော့45နေ60လှုပ်ထားတာမှာ35ရက်သမား900ခန့်လုံးဆို36ရက်ခန့်လုံးတော့ရှိတယ်ဆိုတဲ့အနေအထားကိုတွေ့ရှိရပါတယ်ဒါကတော့ယောဂဖြစ်ပွားမှုတိစုံမှုကမ္ဘာ data နဲ့ကျမတို့မြန်မာနိုင်ငံ data ကိုဒါနှိုင်းယှဉ်ပြခြင်းဖြစ်ပါတယ်နော်
စက်တင်ဘာလ14ရက်နေ့ကစပြီးကိုဗစ်ရောဂါကာကွယ်ဆေးတွေကိုအုပ်စု16စုခွဲပြီးထိုးပေးနေတယ်လို့သိရပါတယ်။အသက်55နှစ်အထက်ရှိသူတွေ၊မတန်ဆွမ်းသူတွေ၊တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့သူတို့ရဲ့မိသားစုဝင်တွေ၊ဒုက္ခသည်စခန်းတွေမှာနေထိုင်သူတွေနဲ့နာရာရှည်ရောဂါအခံရှိသူတွေ၊ကျန်းမာရေးဝန်ထမ်းတွေပါဝင်၊စေတနာဝန်ထမ်းတွေပြင်အများပြည်သူနဲ့ဆိုင်တဲ့လုပ်ငန်းခွင်တွေမှာလုပ်ကိုင်သူတွေကိုထိုးပေးနေတာပါ။ဒီနှစ်ထဲကိုဗစ်ကာကွယ်ဆေး24တန်းထပ်ရောက်ဖို့ရှိတယ်လို့ဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ
်။လက်ရှိမှာဆိုလို့ရှိရင်ကာကွယ်ဆေးကဒီလအထဲမှာ10တန်းရမယ်။အောက်တိုဘာမှာ10တန်းရမယ်။နိုဝင်ဘာမှာ4တန်းရမှာပေါ့နော်။ကျမတို့အဲ့လိုညီမထားပါမယ်။24တန်းဖြစ်တဲ့အတွက်ကြောင့်မို့ကျမတို့နောက်ထပ်6တန်းလည်းထပ်မလာတာဖြစ်တဲ့အတွက်ကြောင့်နော်။နောက်ထပ်6တန်းကိုလည်းကျမတို့ဒီရရှိဖို့အတွက်ဆောင်ရွက်နေပါတယ်။ရင်းတော့တော့ကာကွယ်ဆေးတို့ဒီလိုငန်းတွေကိုဒီ24တန်းဖုံးနိုင်ဖို့ကျမတို့ဇန်နဝါရီလမှာအပြီးဆိုပြီးတော့ဒီမန္တလေးမှာလည်းခုနောက်ပိုင်းမှာတော့ကျမတို့ဒီဇင်ဘာမှာအပြီးထိုးနိုင်ဖို့အတွက်ကတောက်ခဲ့ထားပြီးဒီမန်းဆောင်ရွက်နေမှာဖြစ်ပါတယ
်။အခုဖြစ်တဲ့ကတ်ယောဂါတတရားလိုက်မှာပြည်သူတွေအနေနဲ့အခြေခံကျန်းမာရေးဆောင်ရွက်ခံရမှုအားနည်းခဲ့ပြီးဇူလိုင်လနဲ့ဩဂုတ်လအစပိုင်းတွေမှာဖြစ်ပွားသေးဆုံးသူအတော်များများရှိခဲ့ပါတယ်။အခုကပ်ဘေးဟာမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့အရင်လှိုင်းတွေထဲအဆပေါင်းများစွာဆိုးတယ်လို့မြေပြင်မှာကူညီဆောင်ရွက်ပေးနေသူတဦးကပြောပါတယ်
။ဒီကပ်ဘေးမှာဒီတရားလိုင်းရတာအဆိုးဆုံးနေတာလေးပြောရမှာပေါ့နော်။ကိုဗစ်ကညှိနှိုင်းသွားတယ်၊နှဲသွားတယ်ဆိုရင်တော့ဖြစ်တဲ့လူတွေနဲ့လည်းပါတယ်။နောက်ပြီးတော့ကိုယ့်အိမ်မှာကိုကူပြီးတော့ပြန်ကောင်းလာပါတယ်။ဟိုမိုဘိုင်းစေကူတာရေးဖွဲ့လေးလုံးကြတော့လည်းအိမ်မှာပဲကူနေကြတာများတယ်။အိမ်ကူလို့လည်းကြတော့စီးရင်းစရာတွေမတက်ဘူးလေ။အဲလိုလူများတွေများတယ်။နောက်ပြီးတော့ကြတော့ရှင်တကယ်ကိုဒီပြေဆုံးတော့ကြာများပြီးမှဟိုဘယ်လိုဆိုလဲဒီဝက်ကုံသားလို့တော့မသိဘူးเนาะပြေဆုံးတော့ကြာလာတဲ့ခါကျဒီကိုဗစ်ကတော့နည်းနည်းငြိမ်သွားပြီးတော့ပြောလို့ရ
မြန်မာနိုင်ငံမှာကတ်ယောဂါကူးစက်ခံရသူစုစုပေါင်း 4,500 ကျော်နဲ့တေဆုံးသူ 18,000 ကျော်ရှိထားပါတယ်ယောဂါဖြစ်ပွားမှုကိုထိန်းချုပ်ဖို့အခြေခံပညာသင်ကျောင်းတွေကိုလည်းပိတ်ထားပါတယ်ရှင
်မြန်မာနိုင်ငံတွင်ကကိုဗစ်ကတ်ယောဂါလက်ရှိအခြေအနေကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခွန်ညိုကတင်ပြသွားတာပါရှင် VOA မြန်မာပိုင်းကဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 32နဲ့52ကတော့နေဖန်ယူနာဆင်နေပါတယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြောကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
မင်္ဂလာညချမ်းပါရှင်ဒီကနေ့ညဖက်စီစဉ်တွေကိုတော့ Washington DC ကနေ line 2 meter 31 32.53 တို့ကနေဖိုင်းယူလာစင်နိုင်ပါတယ်ဒီကနေ့ညဘတ်စင်ကဏ္ဍတွေထဲမှာသုတဆုံးလဲ American သခွင့်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးကြပါတယ်ကိုဗစ်ကြောင့်စီးပွားရေးလုပ်ငန်းတွေအများအပြားထိခိုက်နေရတဲ့ထိုင်းနိုင်ငံမှာရွှေ့ပြောင်းသွားလာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားအလုပ်သမားတွေအတွက်စိတ်ပိုင်းရုပ်ပိုင်းကူညီထောက်ပံ့မှုတွေအများအပြားလိုအပ်နေတယ်လို့အလုပ်သမားရေးလှုပ်ရှားနေသူတွေကပြောပါတယ်။တရားဝင်လက်မှတ်နဲ့အလုပ်လုပ်ပြီးတော့ထိုင်းအစိုးရရဲ့လူမှုဖူးလုံရေးအစီအစဉ်ဝင်ထားသူတွေတောင်အကူအညီမရတာရှိတယ်လို့လူမှုဖူးလုံရေးအစီအစဉ်ဝင်ထားသူကအနေစုရာဖြစ်တယ်လို့ပြောပါတယ်။ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး Foundation FED အဖွဲ့ကမှတ်ဝေဖြိုးကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမှခင်ဖြူတွေကတင်ဆက်ထားပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes.
ထိုင်းနိုင်ငံမှာအခုဆိုရင်ဒါကိုဗစ်ကပ်ဘေးတန်းကိုစူးစူးဝါးကြုံနေရတဲ့အခါမှာဒီထိုင်းမှာရှိတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်လည်းအခက်အခဲတွေအများကြီးပိုဖြစ်လာတယ်ဆိုတာကိုသိရပါတယ်။ဒီအထူးသဖြင့်ဒီအမျိုးသမီးတွေဆိုလို့ရှိရင်အလုပ်ပြုတ်တာပိုပြီးတော့များတယ်။အလုပ်လက်မဲ့တွေပိုပြီးတော့များလာတယ်ဆိုတာကိုဒီထိုင်းမှာရှိတဲ့အမျိုးသမီးအလုပ်သမားတွေကိုကျွန်မကိုယ်တိုင်ပဲဒါမေးမြန်းကြည့်တဲ့အချိန်မှာသိရပါတယ်။ဆိုတော့သူတို့ပြောတဲ့အရာဆိုရင်အကူအညီဆိုတာကလည်းသူတို့အတွက်မရှိသလောက်ပဲလို့ပြောပါတယ်။ဆိုတော့တကယ်တမ်းဆိုရင်အခုနောက်ပိုင်းဒီကျမတို့သိထားတာကထိုင်းမှာအလုပ်လုပ်နေကြတဲ့ရွှေ့ပြောင်းလုပ်သမားတွေထဲမှာတရားဝင်လက်မှတ်နဲ့အလုပ်လုပ်နေတဲ့သူတွေကနောက်ပိုင်းမှာအများကြီးဖြစ်လာတယ်။ဒီတရားဝင်ဒီလိုအလုပ်လုပ်ခွင့်ရဖို့အတွက်ကိုလည်းနှစ်ဖက်အစိုးရတွေကိုသူတို့ပေးဆောင်ရမယ်အခကြေးငွေတွေကိုပေးဆောင်ပြီးတော့မှဒါတရားဝင်အလုပ်လုပ်ကြတဲ့သူတွေပေါ့နော်။ဆိုတော့ဒီလိုတရားဝင်လုပ်တဲ့သူတွေအတွက်ကောအခုချိန်မှာဒီကိုဗစ်ကြောင့်မို့လို့ထိခိုက်မှုတွေဖြစ်လာတဲ့အခါမှာရောသူတို့အတွက်ကြတော့ဒီထိုင်းအစိုးရကပဲဖြစ်ဖြစ်မြန်မာဘက်ကပဲဖြစ်ဖြစ်ပေါ့နော်သူတို့အတွက်ဒီအလုပ်လက်မဲ့ထောက်ပံ့ကြေးပေးတာပဲဖြစ်ဖြစ်တခြားဒီကူညီဆောင်ရွက်ပေးတဲ့အစီအစဉ်မျိုးတွေအခုချိန်မှာမရှိဘူးလားရှင့
်ထိုင်းအစိုးရအနေနဲ့တော့ဟိုသူတို့စီမှာပကံဆောင်ခွန်လူမှုကူလုံရေးကပ်ပေါ့နော်လူမှုကူလုံရေးဝင်ထားတဲ့အလုပ်သမားတွေအတွက်ကြတော့ဟိုလက်ရှိအလုပ်မရှိတဲ့အလုပ်လက်မဲ့ကာလတွေမှာလူမျိုးဒီအစိုးရကနေပြီးတော့ထောက်ပံ့ကြေးရအောင်ဆိုပြီးတော့သူတို့အဲ့လိုမျိုးပေးတာရှိတယ်ပေါ့နော်လာစားရဲ့အဲ့ဒီကြရခိုင်နှုန်းတို့50ရခိုင်နှုန်းတို့အမျိုးမျိုးပေါ့တရားနဲ့ကြောင်းနဲ့တော့မတူကြဘူးအဲ့လိုမျိုးထောက်ပံ့ကြေးတွေရတာရှိတယ်ဒါပေမဲ့ဒါကလည်းဒီလူမှုဖူလုံရေးဝင်ထားတဲ့အလုပ်သမားတွေအတွက်ပဲဖြစ်ကြပါတော့နော်ဟိုတချို့အလုပ်သမားတွေကျတော့သူကလူမှုဖူလုံရေးမဝင်ထားဘူးအထူးသဖြင့်ဒီစိုက်ရိုးရေးလုပ်သမားတွေဆိုလို့ရှိရင်လုံးဝလူမှုဖူလုံရေးထဲမှာသူကဟိုတရားဝင်လည်းသူကမရှိဘူးလေအစိုးရဘက်ကလှုပ်ထားပေးတာမရှိရခါကြတော့ပြီးရင်တချို့အလုပ်သမားတွေကျတော့ဒီလိုမျိုးသူတို့အလုပ်ရှင်နေပြီးတော့အဲ့ဒီလူမှုဖူလုံရေးအစိုးရနေထောက်ပံ့ကြီးရတဲ့အပိုင်းမှာအလုပ်ရှင်ကိုယ်တိုင်ကဟိုဝန်ဆောင်မှုမပေးဘူးပေါ့ဝန်ဆောင်မှုမပေးတဲ့ခါကျတော့အဲ့လိုမျိုးထောက်ပံ့မှုတွေတိတ်ပြီးတော့နေရတဲ့အလုပ်သမားတွေလည်းရှိတယ်။နောက်ဒီလူမှုအဖွဲ့အစည်းကြတော့ဒီစားနေရိတ်ခါထုံမျိုးတွေဓာမျိုးတွေကြတော့ထောက်ပံ့နေဒီအထူးသဖြင့်ဒီ FED ကနေပြီးလို့ရှိရင်ဒီ Red Tide Foundation လို့ပေါ့နော်အဲ့ဒီကနေပြီးတော့ရတာရှိတယ်ပြီးရင်ထိုင်းချစ်ချင်းအဖွဲ့ကနေပြီးတော့ရိတ်ခါထုံမျိုးတွေထောက်ပံ့တာရှိတယ်ဒီ Retire Foundation ဆိုရင်တော့ဒီအိမ်တောင်ဒီတားစုလိုက်ပေါ့နော်အိမ်တောင်စုလိုက်ကိုသူတို့ကဒီငွေကြီးအသေးစားထောက်ပံ့ပေးတာရှိတယ်ပေါ့
ဟုတ်ကဲ့အဲ့တော့ဒီလိုလူမှုဖူလုံရေးဝင်ထားမှသူကထောက်ပံ့ကြေးကိုရတယ်ဆိုတဲ့အခါကျတော့ဒီလိုဝင်ထားတဲ့သူကအ ਨੇ စုလားအများစုလားဒီအလုပ်သမားတွေကြားထဲမှာက
အ ਨੇ စုပဲရှိတယ်အများစုမရှိဘူးตัวอุ้มมาโหดิ้นบ่ดิลงงานบ่ลงงานဆိုလို့ရှိရင်အမငါတက်တာဆက်ရုံဆိုတော့ငါတက်တာပြီးလို့ရှိရင်ဒီငါးလုပ်ငန်းဆိုရင်ငါးလုပ်ငန်းအဲ့လိုမျိုးလုပ်ငန်းတွေပြီးရင်ပယံ site တွေဒီလိုမျိုးလုပ်ငန်းကြီးတွေမှာတော့အဲ့လိုလူမှုကုလုံရေးကအလုပ်ရှင်နဲ့ညီပြီးတော့အလုပ်ရှင်900ခန့်เนาะအလုပ်သမား900ခန့်နဲ့ထည့်သွင်းပြီးတော့အဲ့လိုဝင်ရတော့မယ်เนาะဆိုတော့တချို့အလုပ်သမားလူမျိုးသူတို့ကကြုံရလဲဆိုတော့လေအလုပ်ရှင်ကသူတို့ကတွင်းထားပေးတယ်လို့ပဲပြောတာဒါဆိုရင်လည်းသူတို့အလုပ်အခါနေဖြစ်တာအဲ့ဒါကြတော့တကယ်တကယ်သူအလုပ်ရှင်တွေကသူမတွင်းထားသေးဘူးအဲ့လိုမျိုးတွေအဲ့လိုသူခံစားခွင့်ရအောင်လိုက်တဲ့အချိန်မျိုးမှာကြာသူကအဲ့ဒါမျိုးတွေစုံလာရတာပေါ့နော်သူအလုပ်သူကထ ထည့်ထားပေးတယ်ပဲပြောတာတကယ်တကယ်ကျတော့မထည့်ထားပေးတဲ့အလုပ်သမားတွေနဲ့လည်းကြုံရတယ်တချို့လည်းတကယ်ကိုခံစားရတဲ့အလုပ်သမားတွေရှိတယ်မှန်ဆိုလို့ရှိရင်ဒီဟိုတယ်လုပ်ငန်းတွေပေါ့နော်တို့ဆိုလို့ရှိရင်ဒါအခုကိုဗစ်ဖြစ်မှမဟုတ်ဘူးတချို့ဟိုတယ်လုပ်ငန်းဆိုလို့ရှိရင်ဟိုအယူကတဲ့ကောဒီမိုးရာသီဆိုလို့ရှိရင်ဧည့်တယ်နေတယ်ဆိုရင်သူကအဲ့ဧည့်တယ်နေတဲ့ကာလမှာလာကရင်လျှော့ပြီးတော့ဒီပကံဆန်ခွန်တော့အလုပ်ရှင်ကခံစားခွင့်ရအောင်ပေးထားတယ်သူတို့အလုပ်ရှင်းတဲ့အချိန်သတ်မှတ်ထားပြီးလဲပေါ့အချိန်ကြည့်ရှင်းကြမလို့လာကအပြည့်မရတဲ့ခါကျတော့လူရည်တီတလို့ရှိရင်သူတို့ကပုံမှန်လာကအပြည့်ပြန်ရတယ်အခါကျပကံဆန်ခွန်ကဒီလူမှုဘူလုံးကြီးကရက်သွားတာပေါ့နော်ဆိုတော့ဒါကဟိုတယ်ကြီးကပုံမှန်ကာလမှာသူတို့ကလုပ်နေတယ်အခုဒီကိုဗစ်ကာလကျတော့လဲသူတို့ကအဲ့ဒီအမျိုးပဲသူတို့ပြန်ပြီးတော့ကျင်းသုံးနိုင်ရှိတယ်ဒါပေမဲ့တချို့ဟိုတယ်လည်းလုံးဝပြန်ပြီးမရန်နိုင်တဲ့အခါကျတော့သူအလုပ်ကနေအလုပ်သမားကိုထုတ်လိုက်ရတဲ့ဟာမျိုးတွေလည်းသူတို့တုံရတာရှိတယ်ပေါ့နော်တချို့အလုပ်သမားကြီ
းဟုတ်ကဲ့ဆိုလိုတာကလူမှုဖူလုံရေးဝင်မထားတဲ့သူကအ ਨੇ စုဖြစ်တဲ့ခါကျတော့အခုချိန်မှာထောက်ပံ့ကြရတဲ့သူကလည်းအ ਨੇ စုပေါ့နော
်အ ਨੇ စုပဲဟုတ်ကဲ့အ ਨੇ စုပဲရ
ဆိုတော့အများစုကြီးကတော့ဒီရွှေ့ပြောင်းလို့သမားအများစုကတော့ဒီကိုဗစ်ကြောင့်မလို့လက်ရှိအခြေအနေမှာအခက်အခဲတွေပိုပြီးတော့ရင်ဆိုင်နေရတဲ့သဘောလို့နားလည်ပါရယ်ဆိုတော့ဒီလိုအခြေအနေမျိုးမှာဒီမြန်မာနိုင်ငံဘက်ကပေါ့နော်ဥမာမြန်မာတန်ယုံလူဟာမျိုးဆိုတော့ဒါချိတ်ဆက်ပြီးတော့နှစ်နိုင်ငံလှုပ်ရတဲ့ကိစ္စတွေရှိတာဦးလူသမားတွေကဒါတရားဝင်လာပြီးတော့လှုပ်တဲ့သူတွေဆိုတော့ဒီမြန်မာတန်ယုံလူဟာမျိုးဒီကိုယ်စလဲအဖွဲ့လူဟာမျိုးဒီကနေပြီးတော့ကောဒီရွှေပြောင်းလူသမားတွေအတွက်ဟိုဆက်သွဲလာပြီးကူညီပေးတာမျိုးတွေရောရှိပါလား
ပိုင်းမှာတော့မရှိဘူးသူတို့ဘက်ကနေပြီးတော့ဆက်တွေ့လာတာကိုကြီးပေးတာမျိုးတွေမတွေ့လည်းမတွေ့ရအောင
်အဲ့တော့အခုလက်ရှိဒီအခက်ခဲတွေရောဘယ်လိုပုံစံနဲ့ကြော်ဖြတ်နေကြရလဲ
တရားနဲ့ကြောင်းနဲ့တော့အဲ့လိုမျိုးကြော်ဖြတ်ခြင်းတော့မတူကြတော့ဘူးနော်တချို့ကြောက်လို့လည်းတို့နေတာတော့လက်ရှိအဲ့လိုမျိုးစာဝတ်တပ်ဖို့မရှိတဲ့အခါကျလို့ရှိရင်ရင်းနှီးတဲ့အမျိုးအသည့်တွေမှာအဲ့လိုမျိုးချိန်မှားပြီးသုံးဆွဲတာရှိရဲပြီးလို့ရှိရင်ဒီတက်ဆန်ရဒီအစိုးရအဖွဲ့ကြီးတွေသူတို့ဒီ NGO အဖွဲ့ကြီးတွေကနေပြီးတော့ဒီရိတ်ခါထုတ်လေးတွေပေါ့နော်အဲ့လိုမျိုးပေးရတာရှိရဲပြီးလို့ရှိရင်ဒီမဟုတ်တချို့ဆိုလို့ရှိရင်သူတို့အမျိုးသမီးတွေကဝင်ဝင်မရှိပေမဲ့ဟိုအမျိုးသားတွေဝင်ဝင်ရှိသေးတယ်ပေါ့နော်တချို့မိသားစုဆိုလို့ရှိရင်လည်းဟိုအမျိုးသမီးရောအမျိုးသားရောနှစ်ယောက်လုံးဝင်ဝင်မရှိတာရှိတာပေါ့ဆိုတော့ဟိုပုံမှန်ထက်ကိုအရင်လိုမျိုးတော့အဲ့လိုအသုံးဆွဲဒီမှာကျွန်တော်တို့ကအတော့ဆွဲရအောင်ပေါ့နော်ပို့ပြီးတော့ခြွေတာရတယ်ပြီးလို့ရှိရင်မြန်မာပြည်ကိုလည်းပဲဒီတချို့မိသားစုလို့ရှိရင်ဆိုလို့ရှိရင်ပြန်ပြီးတော့ထောက်ပံ့ရတာမျိုးရှိရပေါ့အဲ့လိုအချိန်မျိုးကြလို့ရှိရင်ဒီဘက်မှာလည်းအဆင်မပြေတဲ့ခါကျတော့မြန်မာပြည်ကိုပြန်ပြီးထောက်ပံ့တဲ့ငွေတွေလည်းပုံမှန်ပြန်ပြီးမပို့နိုင်တာမျိုးတွေလည်းရှိတာပေါ့
ဟုတ်ကဲ့အဲ့တော့လက်ရှိအချိန်ဒီမှာဒါအလုပ်သမားတွေရဲ့ဒီကိုဗစ်ကြောင့်မလို့ဒါပေါ်တော့အတော်တော်များများကတော့ဒီကိုဗစ်ကြောင့်မလို့လုပ်ငန်းရှင်အလုပ်သမားစသဖြင့်နေရာတိုင်းနိုင်ငံတိုင်းမှာကတော့အကျက်တဲတွေခက်ခဲတွေကြုံရတာမှန်တယ်ဒါပေမဲ့ဒီထဲမှာမှဒီအောက်ခြေလူဒန်းစားတွေပေါ့နော်နောက်ဒီရွှေပြောင်းလူသမားတို့တွေလူမျိုးတွေကြတော့ပို့ပြီးတော့ခက်ခဲတွေကြုံကြရတယ်လေဆိုတော့သူတွေအတွက်လက်ရှိအခြေအနေမှာအကောင်းဆုံးကူညီပံ့ပိုးမှုတွေဘာတွေလိုအပ်နေတယ်ဘာတွေရှိရင်တော့ကောင်းမယ်လို့ပြောနိုင်မလဲရှင်အခုချိန်မှာ
အခုချိန်မှာကျတော့ဟိုပေါ့အခုကအများစုကအလုံးလက်မဲ့ဖြစ်တာများတာပေါ့နော်ဆိုတော့အများစုကလည်းတို့ကဒီအလုပ်ကိုပုံမှန်ပြန်ပြီးတော့ရရှိဖို့အတွက်ကိုလည်းတို့ကစူးစမ်းနေကြတယ်။ဘာကြောင့်လဲဆိုတော့အခြေခံအများစုကလည်းတို့ကတို့ရဲ့မိသားစုဒီထဲမှာကြံခဲ့တဲ့မိသားစုပြန်ပြီးတော့ထောက်ပံ့ရတဲ့မိသားစုအများစုတွေရရှိကြတဲ့ခါကျတော့တို့မှာဝင်ငွေတစုံတရာရှိမှတာတို့အတွက်လည်းအဆင်ပြေမှာပေါ့နော်။ပြီးလို့ရှိရင်ခိုင်းမှာကဟိုအများစုကတရားဝင်နေရတာများတဲ့ခါကျတော့ဒီဆိုင်ရဆန်တန်းဘူးတွေပေါ့နော်။ထပ်ပြီးတော့တရားဝင်ဖြစ်ဖို့အတွက်သတ္တန်ကုန်နဲ့ဆော်ရဆက်တန်းတွေလိုရမယ့်ရရေးစကားတွေပေါ့နော်ဒါမျိုးတွေလည်းလိုအပ်တဲ့ခါကျတော့တို့ကတော့အကောင်းဆုံးကတော့တို့ကမဖြစ်မနေအလုပ်တော့ရှာနေတယ်တကယ်လို့တို့ကိုဟိုထောက်ပံ့မှုပေးမယ်ဆိုရင်တော့မှလက်ရှိကာလမှာအလုပ်ကတော့ရရင်တော့တို့အတွက်အကောင်းဆုံးပေါ့နော်တကယ်လို့အလုပ်မရခဲ့ဘူးဆိုလို့ရှိရင်လည်းတဲ့ဒီအနေဆုံးကတော့ဒီရိတ်ခါထုတ်လေးတွေလည်းရနိုင်တယ်ထောက်ပံ့လို့ရတာပေါ့နော်နောက်တစ်ခုကျတော့တို့မှလက်တလို့ဟိုရင်ဆိုင်နေရတာကတို့ရဲ့ဆာရက်ဆာတန်းတွေပေါ့နော်အထောက်ထားတွေမပြတ်သွားအောင်တက်တန်းတော်ဖို့အတွက်လိုအပ်တဲ့ဒီကုန်ကြမ်းစည်းလေးတွေလည်းရရင်ဆိုလို့ရှိရင်တို့အတွက်ပို့ပြီးအဆင်ပြေပါပေါ့
ဆိုတော့ဒီလက်ရှိဒီကိုဗစ်နဲ့ပတ်သက်ပြီးတော့အခက်အခဲတွေကြုံလာတဲ့အခါမှာဒီလက်ရှိအနေအထားမှာအလုပ်သမားတွေရဲ့စိုးရိမ်စုံအကြောင်းအရာတွေသူတို့ရှိမှဖြစ်နေတဲ့သူတို့ရဲ့အခြေအနေပေါ့နော်အခက်အခဲဆုံးအခြေအနေသူတို့ရဲ့အစိုးရင်ရဆုံးအရာတွေကဘာတွေဖြစ်မလဲရှင်
ဒီအခုကျတော့ဟိုထိုင်းမှာကအလုပ်သမားအများစုကဒီလိုမျိုးကြီးပဲကြုံနေရတာများတာပေါ့နော်အခုလောလောဆယ်ဆိုလို့ရှိရင်တော့ဘာလို့အလုပ်သမားတွေစိုးရိမ်စိတ်များနေလဲဆိုတော့အခုလက်တလောဖြစ်နေတာဒီကိုဗစ်ကာကွယ်ဆေးပေါ့ ကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့သူရင်စိတ်တွေပို့ပြီးတော့သူတို့စီမှာရှိတယ်အထူးသဖြင့်သူရင်စိတ်များတဲ့ခါကျတော့သူတို့စီမှာဒီစိတ်ပိုင်းဆိုင်ရာတွေလည်းထိခိုက်မှုရှိရပါတော့တစ်ဖက်မှာစီးပွားရေးကလည်းတခုပြီးလို့ရှိရင်ဒီကျန်းမာရေးနဲ့ပတ်သက်ပြီးကာကွယ်ဆေးထိုးရမယ့်အပိုင်းတွေမှာလည်းအထူးအထောက်အထားမရှိတဲ့အလုပ်သမားတွေလည်းရှိတဲ့ခါကျတော့အခုလောလောဆယ်ဆယ်ကဟိုအထောက်အထားရှိတဲ့အလုပ်သမားတွေကိုဆိုးပေးဖို့အတွက်ကိုစည်ရင်ကောက်တာတွေပါတော့သူတို့ကလုံနေကြတာပေါ့နော်ဒါပေမဲ့ဒီဆိုးကျိုးပေါ့ဒီစည်ရဲ့ဆိုးကျိုးကိုလည်းတချို့အလုပ်သမားတွေကသူတို့ကကြောက်တဲ့အလုပ်သမားတွေလည်းရှိတယ်တချို့ကျတော့လည်းဒီစည်အမျိုးသားပေါ်မူတည်ပြီးတော့ဟိုတရုတ်ပြည်ကလာတဲ့စည်မျိုးဆိုလို့ရှိရင်သူတို့အနေနဲ့ဟိုယုံကြည်မှုနည်းတာပေါ့နော်တိတ်ပြီးတော့ဟိုလက်ခံတဲ့အနေအထားမှမရှိဘူးအဲ့လိုမျိုးတော့မဲ့ဟိုလောတမိုင်းအင်းနေနဲ့လေရွေးချယ်ခွင့်တော့ဟိုမရှိပါဘူးတကယ်လို့ထိုးရမယ်ဆိုလို့ရှိရင်တော့ရှိတဲ့ကာကွယ်ဆေးကိုပဲသူတို့ကကြားရင်ရတယ်လို့ထိုးဖို့တော့သူကစံနာရှိရတယ်เนาะဒါပေမဲ့လောလောဆယ်တော့အလုတ်ပိုင်းတွေမှာရောဒီဝင်ဝင်ရဖို့အတွက်ဒီစီပွားရေးပိုင်းမှာရေပေါ့နော်သူတို့ကစိတ်ရှိစိတ်ရှိတယ်ညာအလုတ်သမားတွေမှာညာနေတာပေါ့နော်ဒီကာလမှာ
ဟုတ်ကဲ့ဒါလက်ရှိမှာတော့လုပ်သမားတွေရဲ့စိုးရိမ်မှုအဖြစ်စီရအောင်အခြေအနေတွေလို့ပြောရမှာပေါ့လေဒါတွေကဟုတ
်ကဲ့ဟုတ်ကဲ့
ကျေးဇူးများကြီးတင်ပါတယ်အခုလိုအချိန်ကြီးရပ်ပြေးကြပါတဲ့အတွက
်ဆက်ကင်ပြည့်ရဲ့တင်ဆက်ထားတဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးလိုက်တာပါရှင်ခုတော့သူသားဆုံးလည်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်ဖိုင်ဇာကုမ္ပဏီကအသက်9နှစ်ကနေ17နှစ်ကြားကလေးငယ်တွေကိုကိုဗစ်ကကွယ်စီစတင်ဆန့်သတ်ထိုးပေးနေတာအလုပ်လက်မဲ့ပြဿနာအာဖဂန်ဒုက္ခသည်တွေအပေါ်အမေရိကန်လူမှုအသိုင်းအဝိုင်းကဘယ်လိုအကူအညီပေးနေသလဲစာရီကိုခုတစ်ပတ်သုတဆုံးလဲအမေရိကန်တစ်ခွေမှာကြွအောင်ကတင်ဆက်ထားပါတယ
်ဖိုင်ဇာကိုဗစ်ကကွယ်စီဟာအသက်9နှစ်ကနေ17နှစ်ကြားကလေးတွေအတွက်ယောဂကုသမှုကနေအကာအကွယ်ပေးတယ်လို့ Pfizer company ကပြောပါရယ်အခုခါမှာတော့ American တာဝန်ရှိသူတွေရဲ့ခွင့်ပြုချက်ရဖို့စောင့်ရက်မှာဖြစ်တယ်လို့လည်းဆိုရယ်ဒီအကြောင်း AP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ် America မှာ Pfizer COVID ကာကွယ်ဆေးကိုအသက်17နှစ်ကနေအထက်ထိထိုးဖို့ခွင့်ပြုထားပါရယ်ဒါပေမဲ့လည်းအခုလိုကျောင်းတွေပြန်ဖွင့်ချိန်နဲ့ Delta COVID မျိုးကကြောင့်ကုသမှုတွေပြန်များလာချိန်မှာမိဘအတော်များများကသူတို့ကလေးငယ်တွေအတွက်စိုးရိမ်နေကြပါရယ်Pfizer company ကအခုအခါမှာမူလာတိုင်းကလင်းငယ်တွေအတွက်စီးပွားပမာဏအနည်းငယ်နဲ့စတင်ဆန်းသက်နေပါတယ်ကိုဗစ်ကာဝဇီထိုးခြင်းနဲ့မာယာဟဘာက
I also thought like if I'm vaccinated or
ကာဝဇီထိုးပြီးရင်ပဲဖြစ်ဖြစ်ထိုးခွင့်ရရင်ပဲဖြစ်ဖြစ်ကိုဗစ်ကိုအဆုံးသတ်နိုင်မယ်ကျွန်မမဟုတ်ရင်လည်းအခြေအနေပိုပြီးတော့ကောင်းလာမယ်လို့ထင်ပါတယ်အဲ့ဒါဆိုရင်တော့တငယ်ချင်းတွေနဲ့အပြင်ထွက်လည်လို့ရပါပြီ
မာယာဟာတိမ်လုံးမှာသူတယောက်သာကာဝဇီမထိုးရသေးတာကြောင့် Pfizer company က Regards Tech တို့မှာကလေးတွေကိုစတင်ဆန့်သက်ထိုးပေးနေတဲ့အစီအစဉ်မှာပါဝင်ဖို့စီရင်သွင်းခဲ့ပါတယ်မာယာရဲ့အမေအရေးပေါ်လူနာကူတာတဲ့ဆရာဝန်ဒေါက်တာနိရှာဂန်ဒီက
သ
ူကိုနှစ်ယောက်စလုံးနဲ့ကာဝဇီထိုးပြီးသွားပါပြီမိသားစုထဲမှာတော့သူတယောက်ပဲမထိုးရသေးသလိုဖြစ်နေတော့ကာကွယ်ဆေးထိုးဖို့သူကစိတ်အားထက်သန်နေတာပါဒါကြောင့်ဆေးထိုးခြင်းနဲ့ဆိုရင်တော့ကလေးတွေအတွက်ကာကွယ်ဆေးစပြီးတော့စမ်းသပ်ထိုးနိုင်နိုင်တဲ့နေရာမှာစီရင်ပေးဖို့ပြောခဲ့ပါတယ်
တာမန်လူတူထိုးနေကြပမာဏရဲ့၃ပုံ၃ပုံသာကလင်းငယ်တွေကိုထိုးပေးနေတာဖြစ်ပြီးဒုတိယအကြိမ်ထိုးပြီးတဲ့အခါမှာတော့ကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖြတ်တဲ့ကိုရင်းခုခံအားပမာဏဟာ၁၀ရောက်သက်တူလို့ပဲအားကောင်းလာတာကိုတွေ့ရတယ်လို့ Pfizer company ကပြောပါတယ်။ဒါကြောင့်လဲဒီအစီအစဉ်မှာပါဝင်ဖို့ရွေးချယ်ခဲ့ကြတာပါ
seeing people die from covid
covid ကြောင့်လူတွေသေကြတာနဲ့မိသားစုလိုက် covid ကူးစက်ခံရမှာကိုစိုးရိမ်နေခဲ့ရတာပါတကယ်လို့မာယာသာကာကွယ်ဆေးထိုးနိုင်ခဲ့ပြီဆိုရင်အလုံးဘေးအန္တရာယ်ကင်းမဲ့အခွင့်အရေးပိုများလာမှာပါ
။ကျောင်းတွေပြန်ဖွင့်ချိန်မှာကလေးတွေအကြားယောဂကုသမှုမဖြစ်အောင်နှာခေါင်းစည်းတက်ဖို့ကျောင်းတွေမှာစီကံထုတ်ထားပါတယ်။ကယ်လီဖိုးနီးယားက Los Angeles KI မှာဆိုရင်လည်းကျောင်းတက်မဲ့ကလေးတွေနောက်နှစ်ဇန်နဝါရီနောက်ဆုံးထားပြီးကိုဗစ်ကာကွယ်ဆေးထိုးဖို့သတ်မှတ်ထားပါတယ်။ကိုဗစ်ရောဂါကြီးအဆုံးသတ်သွားရင်တော့ဘာတွေလုပ်မလဲဆိုတာကိုမာယာကအခုလိုပြောပါတယ်
။ Well, the first thing I'm probably going to do is
ပထမဆုံးတငယ်ချင်းတွေနဲ့ပါတီလုပ်တယ်လို့မျိုးရေကူးနောက်ပြီးတော့အတူစုအိတ်ကြမှာပါအဲ့ဒီလိုဖြစ်လာတဲ့အချိန်ကျရင်တော့နှာခေါင်းဆီးတွေလည်းတက်ဆရာမလို့တော့တာကြောင့်ပို့ပြီးတော့လွတ်လွတ်လပ်လပ်ပြောရမှာပ
ါကိုရိုနာဗိုင်းရပ်စ်ဟာကလေးတွေမှာကူးစက်ခံရပြီဆိုရင်တော့မှတိတ်ယောဂမပြင်းထန်တယ်လို့တည်ဆုံးမှုလည်းလျော့နေတာကိုတွေ့ရပါတယ်ကက်ယောဂစကရေကဆိုရင်ကလင်းငယ်၅သန်းကျော်မှာကိုဗစ်ယောဂကူးစက်ခံရပြီး460လောက်တည်ဆုံးခဲ့တယ်လို့ကလေးအထူးကူဆရာဝန်အဖွဲ့ AAP ကပြောပါတယ်ခင်ဗျာ မေရိကန်ဆိုရရဲ့အလုပ်လက်မဲ့ထောက်ပံ့ခြင်းရဆိုင်တဲ့အချိန်မှာပဲနိုင်ငံတော်ဝန်အလုပ်ကင်ခွင်လန်း၁၀တန်းလောက်အတွက်အလုပ်လျှောက်ကြဖို့အလုပ်မရှိတဲ့အမေရိကန်တွေကိုတိုက်တွန်းနေပါတယ်။ဒါပေမဲ့လည်းတချို့ကတော့လုပ်ငန်းခွင်ပြောင်းဝင်ဖို့အဆင်သင့်မဖြစ်ကြလေးပါဘူး။ VOA သတင်းတောက် Veronica Valdez ပေးပို့ထားတဲ့သတင်းကိုဆက်တင်ပြပေးရမယ်။ဗဂျီးနီးယားပြည်နယ်လီးစ်ပါ့ခ်မြို့မှာကျင်းပတဲ့အလုပ်ကင်ရှာဖွေရေးအစီအစဉ်တစ်ခုမှာလုပ်ငန်းရှင်တွေရောအလုပ်လုပ်ကင်လူတွေအချင်းချင်းရောတွေ့ဆုံပြီးသတင်းတွေဖလှယ်ကြပါတယ်။ကယောဂါကာလမှာအမေရိကန်တော်တော်များများအလုပ်လက်မဲ့ဖြစ်ကြပြီးတော့အခုအခါအစိုးရကလည်းထောက်ပံ့ခြင်းရဆိုင်လိုက်တာကြောင့်အမေရိကန်9000လောက်အလုပ်လက်မဲ့ထောက်ပံ့ခြင်းမရတော့ပါဘူး။အလုပ်လက်မဲ့ထောက်ပံ့ခြင်းဆုံးရှုံးသူလစ်ဆက်ဘက်စ်က
လုံးလမဲ့ထောက်ပံ့ခြင်းကလည်းဇယိတ်အနေချင်းပဲကံပြီးတော့အတော်များများအလုရှာကြပါသေးတယ်။ဒါပေမဲ့လည်းအင်ဝဲရာလိုအင်အာမခံခြင်းနဲ့မိသားစုကိုထောက်ပံ့ဖို့တွေကြတော့အဲ့ဒီလောက်နဲ့မလုံလောက်ပါဘူး
။အမေရိကန်တဝက်မှာအလုပ်ကင်ပေါင်း100တန်းလောက်အတွက်လုံသားအင်အားလိုအပ်နေပြီးဒီနေရာတွေမှာလုံသားအင်အားဖြည့်ဆည်းနိုင်ဖို့လုပ်ငန်းရှင်တွေအခက်အခဲတွေ့နေပါတယ်။အမေရိကမှာဒုတိယအကြီးဆုံးတဲယူပို့ဆောင်ရေးလုပ်ငန်းမှာလည်းအလုပ်ကိန်းပေါင်း400အတွက်ဝန်ထမ်းလိုအပ်နေပါတယ်။လစာကောင်းကောင်းပေးထားတဲ့ကြားမှာပဲအခုလိုကာလမှာလက်လက်နေရဖြည့်ဆည်းနိုင်ဖို့မလွယ်ကူဘူးလဲဖြစ်နေတာပါ။ Washington Metropolitan နေမြေတဲယူပို့ဆောင်ရေးဌာနက Alberto Marino က
အများနဲ့ထိတွေ့ဆက်ဆံရမှာမျိုးကိုလူတွေကကြောက်နေပုံပေါ်ပါတယ်။ဒါပေမဲ့လုပ်ငန်းခွင်အနေထားအန်ဒီရဲ့ကာကွယ်ဖို့ချမှတ်ထားတဲ့အစီအစဉ်တွေကိုလည်းအသေးချာရှင်းပြပါတယ်။
2020မတ်လကလေးကအလုပ်လက်မဲ့တွေအထောက်ပံ့အတွက်ဒေါ်လာဘီလီယံ903ဆွဲခဲ့ပါတယ်။ဒီနှစ်အတွက်အစိုးရအသုံးစရိတ်ချမှတ်ပေးထားတဲ့ကာလအတွင်းဒေါ်လာ3ထရီလီယံအကျွေးတင်ခဲ့တာကြောင့်လည်းအလုပ်လက်မဲ့တွေအပေါ်နောက်ထပ်အထောက်ပံ့ထပ်ပေးဖို့အခက်အခဲရှိတယ်လို့အစိုးရအသုံးစရိတ်နဲ့ပတ်သက်ပြီးတော့စောင့်ကြည့်တဲ့အဖွဲ့ကပြောပါတယ်။ Mike Fakuharsin က
It's good for the economy because they could still go out.
ထောက်ပံ့ဝင်ငွေနဲ့သုံးဆွဲတာကြောင့်စီးပွားရေးလည်းပတ်ရမှာအထောက်အကူဖြစ်ပါတယ်။ဒါပေမဲ့အခုဆက်မပြေတော့ဘူးဆိုတော့အားလုံးလုပ်ငန်းဝင်ပြောင်းဝင်ဖို့အရေးကြီးပါတယ
်။ဒါပေမဲ့လည်းအမေရိကန်ဆွေရအနေနဲ့လှုပ်လက်မဲ့ထောက်ပံ့ကြေးပေးနေတာတွေရဆိုင်လိုက်တာဒါမှမဟုတ်ပြည်နယ်တွေကသတင်းပတ်တိုင်းလှုပ်လက်မဲ့ထောက်ပံ့ကြေး300ပေးနေတာတွေဟာအထူးသဖြင့်အနေဆုံးလိုအားကသာပေးနိုင်တဲ့လုပ်ငန်းရှင်တွေအတွက်တော့လုံသားအင်အားဖြည့်ဆည်းရမှာအထောက်အကူဖြစ်မဲ့ဖြစ်တော့မသေးကြပါဘူး။လုပ်ငန်းရှင်တွေနဲ့အလုပ်သမားရေးရာကုစားပြုအဖွဲ့ AFL-CIO ရဲ့မူဝါဒရေးရာညွှန်ကြားရေးမှူး Damon Silvers က
jobs are not available in
ရုပ်ကကြောင့်ကာနာဆိုကနေရာတော်တော်များများမှာအလုပ်ခတ်မှုနေရာမရှိပါဘူးအခုခါမှာ Biden နဲ့ဆိုးရွားကလည်းပြည်နယ်ဆိုးရွားတွေအနေနဲ့အခုကြီးပေးရေးအစီအစဉ်ရမုံငွေတဲကနေအလုပ်လက်မဲ့ထောက်ပံ့ခြင်းဆက်ပေးဖို့လည်းပြောထားပါတယ်
ကိုဗစ်ကာကွယ်ဆေးထိုးပြီးနောက်ပိုင်းမှာတော့ဗိုင်းရပ်စ်မျိုးကွဲတွေဆက်ကူးစက်မှုရှိနေတာကြောင့်လုပ်ငန်းခွင်ပြောင်းဝင်ဖို့အရေးလေတော်တော်များများကတွန်းဆုတ်နေကြတာပါခင်ဗျာWashington DC မြို့တော်မှာရှိတဲ့ Lapis ဆိုတဲ့စားသောက်ဆိုင်ပန်ရှင်ဟာ Afghanistan ကနေအမေရိကကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုကူညီဖို့အတွက်ပစ္စည်းတွေအလူခံနေပါတယ်။အဝယ်အစားတကူရည်တန်ရှင်းပစ္စည်းတွေအပါအဝင်အိုးခွက်စတာတွေအများကြီးလက်ခံရရှိခဲ့ပါတယ်။ဒီအလူခံကဏ္ဍကိုစတင်သူကတော့စားသောက်ဆိုင်သုံးဆိုင်ပန်ရှင် Fatima Pupel ပဲဖြစ်ပါတယ်
။ We are also refugees.
ကျမတို့ကလည်းဒုက္ခသည်တွေပါ။တစ်ချိန်လုံးက Afghan ကစစ်ပွဲတွေကြောင့်ထွက်ပြေးလာတာပါ။ဒါကြောင့်ဒုက္ခသည်တွေဘယ်လိုခံစားနေရမလဲဆိုတာကိုသိပါတယ်။ကျမတို့အချိန်တုန်းကတော့နင်းနေကွဲပါတယ်။အဲ့ဒီတုန်းကတော့တာလီဘန်တွေမဟုတ်ပါဘူး
။ဖာတီမာအသက်6လသမီးအရွယ်1980ပြည့်နှစ်တွေအတွင်းသူတို့မိသားစုကအာဖဂန်နစ္စတန်ကနေထွက်လာကြတာပါ။အမေရိကကို1989ခုနှစ်ကတည်းကရောက်လာကြတာဖြစ်ပြီးတော့စားသောက်ဆိုင်တွေဖွင့်ထားတာပါ။အခုလိုအလူကန်ဌာနသတင်းကိုလူမှုကွန်ရက်မီဒီယာတွေမှာဖြန့်ခဲ့ပြီးတဲ့နောက်ကျေးဇူးတင်လွှာတွေနဲ့အလူပစ္စည်းတွေအများကြီးလက်ခံရရှိခဲ့ပါတယ်။
Both my brother and I woke up with just a social media blast of these people.
ကျမအကူနဲ့ကျမတို့နှစ်ယောက်လုံးမနဲ့နိုးလာတော့ social media မှာလူတွေအများကြီးကူညီကြတာကိုတွေ့ခဲ့ပါတယ်။လူတန်းယုံနေမကဘူးအချိန်တွေပေးပြီးတော့စေတနာဝန်ထမ်းကူလုပ်ပေးခြင်းကြတာပါ။အခုလိုလူအတိုင်းဝိုင်းကအလုံးဝိုင်းပြီးတော့ကူညီတာဝိုင်းပြီးတော့လှူတာကိုမြင်ရတော့ကြည်နူးရပါတယ်။
ရုပ်ဝတ္ထုပစ္စည်းတွေကိုကူညီရုံနဲ့မကစေတနာဝန်ထမ်းတွေဟာစိတ်ပိုင်းဆိုင်ရာပါဝိုင်းကူကြပါတယ်ဒုက္ခသည်တွေကိုအမြဲဆက်သွယ်ပြီးအကြံပေးတာနှစ်သိမ့်ပေးတာတွေလည်းလုပ်ကြပါတယ်ဘယ်သူမှတော့ကိုတိုင်းပြည်ကထွက်လာခြင်းတာမဟုတ်ပဲထွက်လာရရင်အမေရိကမှာအခြေတကျဖြစ်အောင်အနည်းဆုံးတခြားလူတွေကဝိုင်းကူပေးဖို့လေအားလုံးကအဆင်သင့်ရှိနေရလို့ပြောပါတယ်ခင်ဗျာ
ကောင်းအောင်စီစဉ်တင်ဆက်တဲ့ဒုသဆုံးလေအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးလိုက်တာပါရှင်ခုတော့သိပ္ပံနဲ့နေပညာအလဲပါဒေါခင်မျိုးသက်ကတင်ဆက်ထားပါတယ
်ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာရှိတဲ့ NVIC ဖိလစ်ပိုင်အမျိုးသားပေါ်လီတက်နေပညာတက္ကသိုလ်ကျောင်းသားတွေဟာက တို့မျိုးကကြားချက်တဲ့ပြဿနာကိုဖြေရှင်းဖို့နဲ့မိသက်သမားတွေကိုအကူအညီပေးဖို့အတွက်လူကိုယ်တိုင်လိုက်ပါနိုင်တဲ့ drone ရင်ကိုတည်ထွင်နေတဲ့အကြောင်း righteous သတင်းတစ်ပုဒ်ကိုအခြေခံပြီးပြောပြပေးပါမယ်ပင်မျိုးရောဟာကားချက်တဲ့နေရာမှာနာမည်ကြီးပါလေဒီပြဿနာကိုအဖြေရှာဖို့အတွက်ကမ္ဘောဒီးယားနည်းပညာတက္ကသိုလ်ကကျောင်းသားတွေကစဉ်းစားလာကြတာပါတနေရာကနေတနေရာကိုကားတွေပိတ်ချက်နေတာကြောင့်အလွယ်တကူမရောက်နိုင်ပဲဖြစ်နေချိန်မှာမိုးပေါ်ကနေပြန်သွားဖို့အတွက်စိတ်ကူးကိုအကောင့်ထဲပို့ဖို့အတွက်ကြိုးစားကြတာဖြစ်ပါတယ်ဒီလိုသွားနိုင်မယ်ဆိုရင်မိသက်သမားတွေအတွက်ပါအဆင်ပြေစေမဲ့ရင်ကိုပါတဆက်တည်းတည်ထွင်နိုင်မယ်လို့စဉ်းစားပြီးသူတို့ရဲ့စီမံကိန်းကိုစတင်ခဲ့ပါတယ်။သူတို့တွေတည်ထွင်တဲ့ drone ရမှာပန်ကာက၈လုံးတက်ထားပါတယ်။ရင်မောင်းထိုင်ကုန်ကတော့သူတို့အကြောင်းကန်းတွေကကလထိုင်မှာသူတို့ရဲ့ drone ကို NPIC Human Carrier Drone NPIC လူသည် drone ရလို့နာမည်ပေးထားပါတယ်။သူတို့ drone ရကအခုမှစမ်းသပ်ဆဲအစောပိုင်းအဆင့်မှာပဲရှိပါသေးတယ်။battery လေးလုံးတက် drone ရင်လေးဟာကိုယ်လေးချိန်ပေါင်130ကျော် kilogram 60ရှိတဲ့ရင်မောင်းကိုတင်ဆောင်နိုင်အောင်အတွက်လုပ်ထားတာပါလက်ရှိမှာအမြင့်ပေ73ဖြေကျော်ဖြစ်တဲ့4မီတာအမြင့်အထိပြန်တန်းနိုင်တယ်လို့အကွာအဝေးမိုင်းဝက်ကျော်ကျော် 10 ကီလိုမီတာအတွက်ပြန်တန်းချိန်က10မိနစ်လောက်ယူပါတယ်ဖိလစ်ပိုင်အမျိုးသား polytech တက္ကသိုလ်ကအသက်21နှစ်ရှိပြီဖြစ်တဲ့သရုတ်ထနှင့်ကျောင်းသားလွန်ဗန်နစ်ကသူနဲ့သူတင်ငယ်ချင်းတစုတီထွင်လိုက်တဲ့လူသည် drone ရင်ကိုကျောင်းရှိမြက်ခင်းပင်မှာအစမ်းမောင်းပြရင်သူတို့ဒီစီမံကိန်းကိုဘယ်လိုစပြစ်တယ်ဆိုတာကိုပြောပြပါတယ
်။နေတီကရမ်ဖုံးပေးရင်မြန်ការស្ទះចរាចរណ៍ដែរបាទ។អញ្ចឹងយើងផលិតជាយើងចង់research មាន research ឥឡូវហ្នឹងយើងអត់ទាន់ផលិតទេយើង research អំពីអាកម្រងហ្នឹងយើង
ចំណរយេ phenomenon မျိုးមកគាត់នេះបိတ်ចាត់နေတဲ့ပြဿနာကတော်တော်ကြီးပါတယ်အခုလို drone မဆောက်ခင်ကျွန်တော်တို့သူတေသနာအရင်လုပ်ခဲ့ပါတယ်ဒါကြောင့်ဒီ drone စီမံကိန်းပေါ်လာတာပါဒီကားချက်တဲ့ပြဿနာကိုဖြေရှင်းဖို့ကျွန်တော်တို့ drone taxi အငားရင်ကိုတည်ထွင်ဖို့အကြံရလာကြပါတယ်ဒါလည်းမကသေးပါဘူးမိလောင်တဲ့အခါမိသက်သမားတွေဒီ drone ကိုသုံးပြီးမိငိမ့်နိုင်အောင်အကူအညီပေးဖို့လဲဒါကိုတီထွင်ကျင်ကြတာပါဥပမာပြောရရင်ဒီမှာကအထက်မြင့်ကြီးတွေရှိတဲ့အစာအုပ်တွေမှာမိလောင်ပြီးဆိုမိသက်ထွက်ကားကမမီပဲဖြစ်နေတတ်တယ်အဲ့ခါမျိုးမှာ drone ရင်နဲ့ရည်သေးပေးတာတော့ဒါမှမဟုတ်အနည်းဆုံးမိသက်ပိုက်ကိုအထက်အမြင့်ကြီးတွေစီရောက်အောင် drone နဲ့တည်သွားပေးတာတော့လုပ်နိုင်ဖို့ပါ
အခုလို့သူတို့တီထွင်လိုက်တဲ့ drone ကလူကိုတနေရာကနေတနေရာကိုတည်ပို့ပေးနိုင်တယ်လို့အရေးပေါ်အခြေအနေအတွက်ပါတုံ့နိုင်မှုအထိထည့်ပြီးစဉ်းစားထားကြတာပါဒီ drone ကိုမောင်းနေတဲ့ရင်မောင်းမပါရင်အောက်ကနေအဝေးထိန်းခလုတ်နဲ့ထိန်းရမှာရမ်းနေတတ်တယ်လို့ကိုရိုင်းစမ်းသပ်မောင်းနေပြတဲ့ London Sit ကပြောပါတယ
်နောက်ခဏအရမ်းပေးလိုက်ရင်ဟောနောက်ပေးလိုက်ရင်ជីနေလို့နှင်းဆိုင်နှင်းကပေးလိုက်ရင်ဟောတဲ့ဒီခေါက်ခဏပေးလိုက်ရင်ဟောတဲ့យើងមើលទៅដូចវារៀងយោលយោខ្លាំងប៉ុន្តែនៅពេលដែលយើងឡើងជីទៅនឹងវា
ដូនេះមកតកែលុលុមកប៉ាវិញပြန်တဲ့အခါမျိုးဆိုဒီထဲမှာသူကခါရမ်းနေတတ်တယ်ဒါပေမဲ့အဲ့ဒီ drone ထဲမှာကျွန်တော်တို့ဝင်ထိုင်လိုက်ပြီးပြန်မယ်ဆိုရင်တော့ drone ကပုံငိမ်နေတတ်တယ်ကျွန်တော်လဲဒီလို drone နဲ့ပြန်ရတာသိစိတ်လို့ရှားပါတယ
်သုံးနှစ်ကြာအချိန်ယူတိဆောက်ခဲ့ရတယ်သူတို့ရဲ့ drone ရင်အတွက်ကုန်ကျစရိတ်ကဒေါ်လာ2000လောက်ရှိပါတယ်သူတို့ရဲ့လူသည် drone ကိုစိတ်ခန့်လက်ချအသုံးပြုနိုင်မှုအတွက်စမ်းသပ်စစ်ဆေးမှုအပြည့်လုပ်နိုင်ဖို့အချိန်နောက်ထပ်အနည်းဆုံး2နှစ်လောက်ယူရမယ်လို့လည်းသူတို့ကတွက်ထားတာပါ NPIC တက္ကသိုလ်ကသူတေသနာနဲ့ဖွံ့ဖြိုးရေးနည်းပညာဆိုင်ရာဌာနအကြီးအကဲက Seren Seri Bada ဖြစ်ပါတယ်သူတို့အကြောင်းကလောလောဆယ်မှာဒီ drone ရဲ့စီမံကိန်းအတွက်အရင်နှီးပို့ပြီးရဖို့အတွက်ကြိုးစားနေတယ်လို့ပြောပါတယ်တကယ်တော့COVID-19 ကာယောဂါဒဏ်ကိုနိုင်ငံတော်ခံစားနေရတာကြောင့်ဒီ drone ရဲ့စီမံကိန်းတိုးတက်ဖို့ရောစမ်းသပ်မှုတွေအတွက်ပါအတော်ကြီးကိုနှောက်နှေးကြံ့ကြာခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့အခုတီထွင်စမ်းသပ်နေတဲ့ဒုသည် drone ရင်ကလေးပြီးစီးသွားချိန်မှာတော့ဒါကို သူတွေရဲ့နေစဉ်သုတ်ရှားသွားလာတဲ့နေရာမှာလက်တွေသုံးနိုင်မယ်လို့သူတို့တက္ကသိုလ်ကမျှော်လင့်နေကြောင်းလည်းပြောပါတယ
်။ဒီជាកោការនៅបើសិនជាយើងធ្វើវាមកគ្រឿងវាអាចតម្លៃមកវាថ្លៃប៉ុន្តែបើសិនជាយើងធ្វើវាសម្រាប់ជាលក់ក្នុងទីផ្សារយើងឃើញថាតម្លៃវានឹងអាចធ្លាក់ចុះព្រោះអី
វាយានីអនីនេះပြောយ៉ាងតែគេលុចំណរដ្រូនយានឌីសាញក៏ပဲထုတ်មើលဆိုရင်ကုန်ကြစည်းိတ်ဈေးကတိတ်ကြည့်ပါတယ်ဒါပေမဲ့ဒါကိုဈေးကွက်ထဲမှာတင်ရောက်ဖို့လုပ်မယ်ဆိုရင်တော့ကုန်ကြစည်းိတ်ကပိုသက်သာသွားနိုင်ပါတယ်ဘာကြောင့်လဲဆိုတော့ဒီ drone တိစောက်ဖို့အတွက်ကျွန်တော်တို့သုတေသနလုပ်တဲ့အခါမျိုးမှာငွေသိမ့်လိုတာကြောင့်ပါဒါကြောင့် drone ကိုဒီဇင်းမဲ့တိစောက်မယ်ဆိုရင်ဈေးိတ်ကပိုကြီးနေတာဖြစ်ပါတယ
်သုတေသနဌာနအကြီးကြီးဆရိဖတ်ပြရဲ့အဆိုအရမိသက်သမားတွေမိငှက်ရမှာတုံးတဲ့ drone ရင်ကိုလည်းသူတို့အကြောင်းကနေတိဆောက်ဖို့စီစဉ်ထားတယ်လို့ပြောပါတယ်။အဲ့ဒီမိသက်သမားသုံး drone စီမံခန့်အတွက်ကတော့ဒေါ်လာ4000လောက်ကုန်ကြနိုင်တယ်လို့ဆိုပါတယ်။ဒါအပြင်သူတို့အကြောင်းကကနဦးတိဆောက်ထားတဲ့လူသေး drone တွေလည်းပန်ကာတွေထပ်ပြီးထည့်တာလို့စမ်းသပ်မှုတွေထပ်လုပ်ပြီး drone ရဲ့လုတ်ကင်နှံစွမ်းတက်လာဖို့ရောပုံစံဒီဇိုင်းပိုးပြီးကောင်းလာစေဖို့ပါ။ဖိလစ်ပိုင်အမျိုးသား politics အကြောင်းကကျောင်းသားတွေစူးစမ်းနေကြတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာကျန်းစီဆင်ရအောင်နော
်။ဒေါက်ခင်မျိုးသက်အပတ်စဉ်တင်ဆက်နေကြသိပ္ပံနဲ့ဤပညာကဏ္ဍကိုထုတ်လွှင့်ပေးခဲ့တာပါရှင်။ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောတာရှင်တွေအနေနဲ့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သချင်တောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေဖြစ်ဖြစ် message ကနေဖြစ်ဖြစ်ဆက်သွယ်နိုင်ပါတယ်။ VOA American အသံကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုမဆုမြတ်မုံကပြောပြပေးပါအောင်ရှင်။
အမေရိကန်နိုင်ငံကြ合いဝန်ကြီးဌာနအတိုင်ပင်ခံ Derek Chollet နဲ့ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းတို့နယူးယောက်မြို့မှာကြာသပတေးနေ့တုန်းကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာဂျာကာလာမြို့သားညီညွတ်ရေးအစိုးရရဲ့နိုင်ငံကြ合いဝန်ကြီးဒေါ်စင်မအောင်လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းအပြင် NUG ကိုယ်စားလှယ်တချို့က online ပေါ်ကနေပါဝင်ဆွေးနွေးပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုပြန်လည်ပြောင်းလာဖို့အရေးကြီးသလိုတိုင်းရင်းသားအားလုံးနဲ့ဘာသာရေးအဖွဲ့တွေအားလုံးအတွက်အပါအဝင်မြန်မာနိုင်ငံမှာလူ့အခွင့်အရေးနဲ့တန်းတူညီမျှမှုရှိလာမှုတွေလေးစားလိုက်နာဖို့အရေးကြီးတဲ့အကြောင်းတွေကိုအလေးထားဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။မြန်မာနိုင်ငံပြည်သူတွေအတွက်ကိုဗစ်ကပ်ရောဂါတုံ့ပြန်ရေးဆိုင်ရာအကူအညီပေးရေးဘလို့တိုးမြင့်ပူးပေါင်းဆောင်ရွက်မလဲဆိုတာကိုလည်းအပြန်အလှန်ဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာဒီနေ့စက်တင်ဘာ24ရက်တောက်ကြနေ့မင်းကွန်းပြောမဲ့သူတွေထဲမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်အပါအဝင်အမျိုးသမီးဝန်ကြီးချုပ်9ဦးနဲ့ဒုသမ္မတ3ဦးစုစုပေါင်းအမျိုးသမီးခေါင်းဆောင်10ဦးမင်းကွန်းပြောကြားမှဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာမင်းကွန်းပြောတဲ့အခါမှာဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့ရိုဟင်ဂျာတွေအရေးထက်သွင်းပြောကြားမယ်လို့ခန့်မှန်းရပါတယ်။ကမ္ဘာတဝန်းတွေ့ကြုံနေရတဲ့ကိုဗစ်ကပ်ရောဂါပြဿနာဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအရေးကိစ္စကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်နေတဲ့အကြောင်းတွေကိုဝန်ကြီးချုပ်ဟာစီနာရဲ့မင်းကွန်းထဲမှာပါမယ်လို့မျှော်လင့်ရတဲ့အကြောင်း VOA ဘင်္ဂလားဌာနကပြောပါတယ်။တခါဒီအစားအသောက်ဟာလူမှုအတိုင်းအဝိုင်းထဲမှာမရှိမဖြစ်လိုအပ်တဲ့အရာဖြစ်ပြီးတော့အစားအသောက်လောင်းကားမှုမရှိရင်လူ့အခွင့်အရေးကိုအပြည့်အဝအာရုံစိုက်နိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂတွေးရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကအထွေထွေညီလာခံကျင်းပနေချိန်ဘေးဘက်မှာဂျာတာဘေးနေတုန်းကကျင်းပခဲ့တဲ့စားရည်ရိက္ခာဆိုင်ရာအွန်လိုင်းထိပ်သီးဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။အမေရိကန်ပြည်တော်စုမှာအခြေချဖို့ဟေတီနိုင်ငံကနေလာကြတဲ့တွေနဲ့ဆိုင်တဲ့အမေရိကန်ရဲ့မူဝါဒတွေမှာချွေရင်းချက်တွေရှိနေတယ်ဆိုတဲ့ဆွဆွဲချက်အပေါ်အမေရိကန်အစိုးရကပေးချလိုက်ပါတယ်။အမေရိကန်တောင်ပိုင်းနယ်စပ်တွေကိုအမြောက်များရောက်လာတဲ့ဟေတီရွှေပြောင်းအခြေချသူတွေအပေါ်အမေရိကန်ရဲ့ကင်တွယ်ပုံလူသားမဆန်ဘူးတံပြန်ဆိုးကျိုးတွေဖြစ်စေတယ်လို့ဟေတီဆိုင်ရာအမေရိကန်အထူးတန်တမန်ကပြောကြားပြီးတော့ဗုဒ္ဓနေတုန်းကယာဒုကေကနှုတ်ထက်သွားခဲ့တာဖြစ်ပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။တည်ရင်ချင်းချုပ်ကိုတော့မဆုမြတ်မုံကပြောပြပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရနိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ PJ Elliot တို့ဖြစ်ပါတယ်။ VOA American အသံရဲ့ဒီကနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေ line 2 meter 31 52.51အပြင် line 1 meter 190ရောကနေထုတ်လွှင့်ပေးခဲ့တာပါ။အခုညပိုင်းထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုလည်းအစီအစဉ်ပြပေးခြင်းည10နာရီမှာည10နာရီနဲ့17နာရီထိတစ်လက်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ခဲ့တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်။ကျန်းမာနာပါပါ။
This program has come to you from the Voice of